Welcome to the Voice of America in Burmese.
ချက်တည်မင်္ဂလာအပြားပြားနဲ့ပြည့်စုံနေမနေ့ကင်းဖြစ်ကြပါစေခင်ဗျာ VOA American တိုင်း2019ခုနှစ်ဒီဇင်ဘာလ13ရက်တောက်ချာနေ့မနေ့ဘက်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနမီတာ3040 48တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတောင်းယူတင်ဆက်သွားမှာပါ
မင်္ဂလာမနေ့ကင်းပါခင်ဗျာဒီကနေ့မနေ့ဘက်သတင်းတွေကိုမမျှသတင်းအောင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါICJ မှာဂမ်ဘီယာကမြန်မာကိုတရားစွဲဆိုထားတာကိုပယ်ဖျက်ပေးဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်က ICJ မှာရှောင်လဲပါတယ်။သမ္မတထရမ့်ကိုရေးယူမဲ့ဆွဲချက်တွေပေါ်အောက်လူတော်တရားရေးကော်မတီမှာအခုလက်ရှိကာလမှာကိုပဲအခြေအနေဆွေးနွေးနေကြဆဲဖြစ်ပါတယ်။နိုင်ငံကရာဇဝတ်တရားကုံရုံး ICC ဥက္ကဋ္ဌကအမေရိကန်နဲ့ ICC ကြားဆက်ဆံရေးပြန်တည်ဆောက်နိုင်တယ်လို့ပြောနေကြောင်းပြောပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။မြန်မာနိုင်ငံပေါ်ဆွဲထားတဲ့အမှုကို ICJ ရဲ့အမှုစည်းရင်းကနေပယ်ဖျက်ပေးဖို့ဒေါ်ဆန်းစုကြည်ကကြားနာပွဲနောက်ဆုံးနေ့မှာရှောက်လဲသွားပါတယ
် And any other reasons the court might deem appropriate Myanmar requests the court to remove the case from its list
ဒီလို ICJ နဲ့ပတ်သက်တဲ့သတင်းတွေအပြည့်အစုံကိုဒီမနေ့ခင်းမှာတဝါကြီးနားဆင်ရဖို့ရှိပါတယ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့တောက်ကြနေမနေ့ခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိနဲ့မမသည်အောင်လို့ပြောပြပေးပါအောင်ဗျာ
ဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုအပြည်ပြည်ဆိုင်ရာတရားခုံရုံး ICJ မှာတရားစွဲဆိုထားတဲ့အမှုကို ICJ စီးရင်ထဲကနေပယ်ဖျက်ပေးဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကဂျာတာပရီနီ ICJ နောက်ဆုံးကြားနာပွဲမှာတင်ပြပါတယ်ဂျာတာပရီနီမှာနှစ်ချိန်ခွဲပြီးဂမ်ဘီယာနဲ့မြန်မာတို့အသီးကြားစီရှောက်လဲတင်ပြကြတာဖြစ်ပြီးတော့မြန်မာနိုင်ငံရဲ့ရှောက်လဲတင်ပြချက်အစုံမှာတော်ဆန်းစုကြည်ကလည်းပြောသွားတာပါမြန်မာနိုင်ငံဘက်ကရှေ့နေတွေဖြစ်ကြတဲ့ Christopher Steger နဲ့ Pamokkot Shabazz တို့ကလည်းဂမ်ဘီယာနိုင်ငံဘက်ကရှေ့နေတွေ ICJ မှာမြန်မာနိုင်ငံပေါ်ဆွဆွဲတင်ပြထားတဲ့အချက်တွေကိုတစ်ချက်ချင်းပြန်ပြီးခြေပတာအပါအဝင်ဂမ်ဘီယာကမြန်မာကို ICJ မှာတရားစွဲပိုင်ခွင့် ICJ ကကြားနာစီရင်ပိုင်ခွင့်စတာတွေအပေါ်မှာလည်းတံပြန်ခြေပရှောင်လဲကြပါတယ်မြန်မာနိုင်ငံဟာလူမျိုးတုံးသက်ပြတ်မှုတားဆီးရေးဆိုင်ရာနိုင်ငံတကာသဘောတူညီချက် Geneva Convention ကိုချိုးဖောက်ထားတယ်ဆိုပြီးဂမ်ဘီယာကမြန်မာနိုင်ငံကိုတရားစွဲထားတာမှာအခုကြားနာပွဲကတော့မြန်မာနိုင်ငံကကြားဖြတ်လိုက်နာလုဆောင်ရမယ့်အချက်တွေကို ICJ အနေနဲ့ဆုံးဖြတ်ချမှတ်ပေးဖို့ဂမ်ဘီယာကပန်ကြားထားတဲ့ပေါ်ကြားနာတာပါတရားရုံးရဲ့ဆုံးဖြတ်ချက်ဘယ်နေ့ထွက်လာမယ်ဆိုတာအတိအကျမသိရသေးပဲတတ်မှတ်ချိန်အတွင်းဆုံးဖြတ်ချက်ချပြီးတော့အများပြည်သူသိအောင်ကြေညာပေးမယ်လို့ ICJ ခုံရုံးသဘာဝပတိကကြားနာပွဲအဆုံးသတ်မှာပြောသွားပါတယ် ICJ ကြားနာပွဲအကြောင်းသတင်းလွှာတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုသတင်းတွေပြီးထုတ်လွှင့်ဖို့ရှိပါတယ်ခင်ဗျာ
ဒီမိုကရက်မတ်တွေအများစုထိန်းချုပ်ထားတဲ့ American အောက်လွှတ်တော်တရားရေးကော်မတီဟာသမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုအရေးယူနိုင်မှုအရေးအခြေတင်ဆွေးနွေးပွဲတွေကိုကြာတာပြည်နေမှာလဲဆက်လက်ပြုလုပ်ခဲ့ပါတယ်။သမ္မတထရမ့်ဟာသူ့ရဲ့ပြိုင်ဘက်တူသမ္မတဟောင်းဂျိုးဘိုင်ဒန်အပေါ်မှာစုံစမ်းစစ်ဆေးပြီးဖို့ယူကရိန်းသမ္မတဗလာဒီမီယာဇီလင်စကီကိုတောင်းဆိုခဲ့တာဟာသူ့ရဲ့သမ္မတအာဏာကိုအလွဲသုံးစားလုပ်တာဆိုပြီးတော့ဒီမိုကရက်တွေကဆွဆွဲထားတာပါ။ဒီဆွဆွဲချက်ကိုခြေဖြတ်ဖို့ကြိုးစားတဲ့ Republican အမတ်တွေရဲ့ကြိုးပမ်းမှုကိုကြာတာပြည်နေမှာဒီမိုကရက်အမတ်တွေကညှင်းပယ်ခဲ့ပါတယ်။ဒါအပြင်သမ္မတကိုအခုလိုတရားစွဲဆိုဖို့စုံစမ်းစစ်ဆေးရေးတွေလုပ်ဆောင်နေချိန်မှာအရေးကြီးတဲ့အထောက်အထားဆောင်ရွက်စာရင်းတွေကိုသမ္မတထရမ့်ကပေးဖို့ညှင်းဆိုပြီးကွန်ဂရက်စ်လွှတ်တော်ရဲ့ကြားနာမှုတွေကိုဖျက်လို့ဖျက်ဆီးလုပ်တယ်ဆိုတဲ့ဒုတိယဆွဆွဲချက်ကိုတင်ဖို့လဲထည့်သွင်းစဉ်းစားခဲ့ပါတယ်။သမ္မတကိုတရားစွဲဖို့တင်မတင်ကိုအောက်လွှတ်တော်ကဒီကနေ့ညမှာမဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။အောက်လွှတ်တော်ကသမ္မတကိုတရားစွဲဆိုဖို့ဆုံးဖြတ်ခဲ့ရင်တော့နှစ်ပေါင်း243နှစ်ရှိတဲ့ American ပြည်ထောင်စုသမိုင်းမှာသမ္မတထရမ့်မှာတရားစွဲဆိုခံရမယ့်တတိယမြောက်သမ္မတတဦးဖြစ်လာမှာဖြစ်ပါတယ်။
မြောက်ကိုရီးယားကပယ်ထင်းတုံးကြီးပြစ်လို့ဆန်းသက်တာနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးတစ်ခုမှာအမေရိကန်ကပြစ်တင်ရှုတ်ချတဲ့ပေါ်မြောက်ကိုရီးယားကကြာသပတေးနေ့မှာအပြင်းထန်တုံ့ပြန်ပါတယ်။မြောက်ကိုရီးယားရဲ့ဒုံးကြီးဆန်းသက်မှုတွေဟာဆိုးရွားတဲ့တံပြန်သက်ရောက်မှုဖြစ်စေပြီးမြောက်ကိုရီးယားကဒုံးကြီးနဲ့နျူကလ িয়ার စစ်စင်တွေကိုဆွံ့လွှဲရေးဆိုင်ရာဆွေးနွေးပွဲတွေကိုထိခိုက်စေတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တမတ်ကြီးကယ်လီခရော့ဖ်ကဗိုလ်ဒူးနဲ့လုံခြုံရေးကောင်စီအစည်းအဝေးတစ်ခုမှာပြောတာပါ။အမေရိကန်တမတ်ရဲ့ပြောဆိုချက်တွေဟာစင်ကြုံတရားမဲ့တယ်လို့မြောက်ကိုရီးယားနိုင်ငံခြားရေးဌာနပြောခွင့်ရသူကပြောပါတယ်။ဘယ်လန်းကိုရွေးရမယ်ဆိုတာပေါ့မမျိုးတို့အနေနဲ့အခိုင်အမာဆုံးဖြတ်ချက်ချနိုင်စေမယ်မိုက်မဲပြီးကိုရှူးကိုပတ်စေမယ်မိုက်မဲတဲ့ကိစ္စတစ်ခုကိုအမေရိကန်ကလုပ်ခဲ့ပါတယ်လို့မြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာန KCNA ကိုပေးတဲ့ထုတ်ပြန်ချက်တစ်ခုမှာပြောခွင့်ရကပြောထားပါတယ်ဒါကြောင့်အသေးစိတ်တွေကိုတော့ပြောခွင့်ရကပြောမထားပဲဆွေးနွေးပွဲတွေပြန်စာရေးနှစ်ဖက်လက်ခံနိုင်မဲ့သတ်မှတ်ချက်တွေကိုအမေရိကန်ကချပြဖို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်ကနှစ်ကုန်ထိအချိန်ပေးထားတဲ့ပေါ့ဘယ်လိုချင်းကပ်လုဆောင်မယ်ဆိုတာမြောက်ကိုရီးယားအနေနဲ့အခိုင်အမာတဲ့ဆုံးဖြတ်ချက်တစ်ခုချမှတ်ဖို့အမေရိကန်ရဲ့ပြောဆိုချက်ကအထောက်အကူဖြစ်စေတယ်လို့မြောက်ကိုရီးယားနိုင်ငံခြားရေးဌာနပြောခွင့်ရကပြောပါတယ်
။လန်ဒန်မြို့အနောက်မြောက်ပိုင်းကမ်ပဒန်အရက်မှာရှိတဲ့မဲဆန္ဒရှင်တွေ မနေ့ကြတာပြည်နေကဗြိတိန်အထွေထွေရွေးကောက်ပွဲအတွက်ဆန္ဒမေးပေးခဲ့ကြပါတယ်ဗြိတိန်နိုင်ငံဟာဥရောပသက်မကကခွဲထွက်ရေးကိစ္စတွေနဲ့ပတ်သက်ပြီးတော့နိုင်ငံရေးအရှုပ်အထွေတွေရင်ဆိုင်နေရတာ၃နှစ်နီးပါးရှိပါပြီသတင်းငါးဘက်အကြအပြန်လှန်မဲဆွယ်စည်းရုံးမှုတွေအပြီးမနေ့ကတော့မိုးရွာပြီးမှုန်မိုင်းနေတဲ့ရာသီဥတုအခြေအနေတွေမှာပဲမဲပီးသူတွေဟာမဲပီးရနေရာတွေဖြစ်တဲ့ကျောင်းတွေဖျားကျောင်းတွေရက်ွက်ခမ်းမတွေနဲ့မြို့တော်ခမ်းမစတဲ့နေရာတွေမှာလာရောက်မဲပီးခဲ့တာပါConservative Party ကိုဦးဆောင်သူဝန်ကြီးချုပ် Boris Johnson ကဗြိတိန်ကို2020ဇန်နဝါရီလ31ရက်နေ့မှာဥရောပသမ္မဂကခွဲထွက်ဖို့ပြောဆိုထားပါတယ်။အတိုက်ခံ Labour Party ခေါင်းဆောင် Jeremy Corbyn ကတော့ဗြိတိန်ခွဲထွက်ရေးအတွက်နောက်ထပ်လူထုဆန္ဒခံယူပွဲကျင်းပပေးမယ်လို့ကတိပြုထားတာပါ။အထွေထွေရွေးကောက်ပွဲမှာအမတ်နေရာ650အတွက်ရှင်ပြန်ရမှာဖြစ်ပြီးမဲပေးပြီးပြန်ထွက်လာသူတွေအပေါ်မှာသဘောထားကောက်ခံတဲ့စစ်တမ်းတွေအရဝန်ကြီးချုပ် Boris Johnson ဦးဆောင်တဲ့ Conservative Party ကအသာရနိုင်ခြေရှိနေပါတယ်ရှင်။
New American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 0483လိုင်းဒိုမီတာ48 kHz 6753ဒုတိယနိုင်ယူဝတ်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်
ဒီကနေ့တောက်ကြမနေ့ဖက်သတင်းတွေကိုတိုင်းဆက်လက်ပြောပြနေပါတယ်။နိုင်ငံတကာရာစုတရားခုံရုံး ICC ဥက္ကဋ္ဌချီလီအီဘိုအီအိုဆူဂျီကအမေရိကန်နဲ့ ICC ကြားဆက်ဆံရေးပြန်ပြီးတည်ဆောက်နိုင်မယ်လို့မျှော်လင့်နေကြောင်းပြောပါတယ်။ ICC ကိုအမေရိကန်နဲ့အာဖရိကတိုက်ဖက်မှာဝေဖန်နေကြချိန်မှာပဲ ICC ဥက္ကဋ္ဌကအခုလိုပြောလိုက်တာပါ။ဒုတိယကမ္ဘာစစ်ကာလဂျူးအမျိုးများကိုတပြက်ခဲလက်တာနဲ့ပတ်သက်ပြီးစစ်ပြီးမှနာဇီတွေကိုစစ်ဆေးခဲ့တဲ့နူရင်ဘတ်ခုံရုံးမကြာသေးခင်ကာလတွေကရဝမ်ဒါနဲ့ယူဂိုစလာဗီးယားဆိုင်ရာဆီယာစုမှုဆိုင်ရာခွေုံးတွေမှာအမေရိကန်ရဲ့ခန်းကဏ္ဍကိုပြန်မှတ်ရဖို့ EU အစုကြီးက VOE နဲ့အင်တာဗျူးတစ်ခုအတွင်းအမေရိကန်အစိုးရကိုတိုက်တွန်းသွားပါတယ်။အမေရိကန်အများအပြားကကျွန်တော်တို့တရားရုံးကိုထောက်ခံကြပြီးဆူတောင်းပေးကြပါတယ်။လက်ရှိမှာတခုတည်းသောကိစ္စကတော့အတိတ်ကာလကလှုပ်ဆောင်ချက်တွေမှာအမေရိကန်ပါဝင်လှုပ်ဆောင်ခဲ့တဲ့ပေါ်အစိုးရအနေနဲ့ဂရုပြုဖို့ဖြစ်ပါတယ်လို့ ICC ဥက္ကဋ္ဌက VOE ကိုပြောပါတယ်။1998ခုနှစ်က ICC ကိုတည်ထောင်ခဲ့တဲ့ရောမသဘောတူစာချုပ် Rome Statute ကိုအမေရိကန်ကဘယ်တော့မှလက်ခံသဘောတူထားတာမရှိသေးပါဘူး။သမ္မတဒေါ်နယ်ထရမ့်ရဲ့ကိုယ်ရေးရှိနေဂျေးစီကိုလူဟာအမေရိကန်ဥပဒေနဲ့တရားရေးစင်တာကရှိနေတွင်နဲ့အတူတိမ်မကြသေးခင်က ICC ရုံးချုပ်ကိုတွားခဲ့ကြပါတယ်။2003ခုနှစ်နဲ့2004ခုနှစ်အာဖဂန်စစ်ပွဲအတွင်းအမေရိကန်တပ်ဖွဲ့တွေကစစ်ရာဇဝတ်မှုတွေကိုကျူးလွန်ခဲ့ကြတယ်ဆိုတဲ့စွပ်စွဲချက်တွေပေါ် ICC ကစုံလမ်းစစ်ဆေးနေတာကိုရပ်ပစ်ရေးကြိုးပမ်းညံတစီတစ်ပိုင်းအနေနဲ့အမေရိကန်ရှိနေတွေ ICC ကိုတွားတာဖြစ်ပါတယ်။
American ပြည်ထောင်စုနဲ့တရုတ်နိုင်ငံအကြား18လကြာတည်ရှိလာခဲ့တဲ့ကုန်သွယ်ရေးစစ်ပွဲအဆုံးသတ်စီမဲ့အခြေခံသဘောတူညီချက်ရလိုက်ပြီးဖြစ်ကြောင်းဆွေးနွေးမှုတွေနဲ့နှီးဆက်တဲ့အတိုင်းဝိုင်းကပြောပါရယ်သဘောတူညီချက်တစုံတရာမရခဲ့ရင်လာမယ့်ဒီဇင်ဘာ15ရက်နေ့မှာ American ကတရုတ်သွင်းကုန်တွေအပေါ်မှာအခွင့်တိုးမြင့်ကောက်ခံဖို့ရှိနေပေမဲ့အဲ့ဒီအခွင့်တိုးကောက်မြင့်အစီအစဉ်ကိုရှောင်နိုင်ဖို့အတွက်သမ္မတဒေါ်နယ်ထရမ့်ကကြာတာပြည်နေမှာအဲ့ဒီအခြေခံသဘောတူညီချက်ကိုလက်မှတ်ရေးထိုးလိုက်ပြီလို့ဆိုပါရယ်သဘောတူညီချက်ပါအသေးစိတ်အချက်အလက်တွေကိုညှိနှိုင်းနေစေဖြစ်ပေမဲ့သဘောတူညီချက်တော့ရထားပြီလို့လည်းဆိုပါရယ်ဒါပေမဲ့သဘောတူညီချက်မှာပါဝင်တဲ့အသေးစိတ်အချက်အလက်တွေကိုတော့မသိရသေးပါဘူးအခုလိုသဘောတူညီချက်ရဖို့အတွက် American ဘက်ကလက်ရှိတရုတ်သွင်းကုန်တွေအပေါ်မှာကောက်ခံနေတဲ့အခွန်တွေကို50ရာခိုင်နှုန်းလျှော့ချပြီးမှဖြစ်တဲ့အပြင်လာမယ့်တနင်္ဂနွေနေ့မှာစတင်အသက်ဝင်မဲ့သွင်းကုန်အခွန်တွန်းမြင့်ကောက်ခံမဲ့အစီအစဉ်ကိုလည်းဆိုင်းငံ့ထားပြီးမှဖြစ်တယ်လို့ဆွေးနွေးပွဲတွေနဲ့နှိဆက်သူတွေကပြောပါရရှင်
။အိန္ဒိယနိုင်ငံရှေ့မြောက်ပိုင်းအာဒန်ပြည်နယ်မှာရုံးဝင်းဆန်ကဆန္ဒပြပွဲတွေကိုနှိမ်နှင်းဖို့တပ်ဖွဲ့ဝင်ထောင်ပေါင်းများစွာကိုကြာသပတေးနေ့မှာအစိုးရကလွှတ်လိုက်ပါတယ်။အိန္ဒိယနိုင်ငံတချို့ကမွတ်စလင်မဟုတ်သူတွေအိန္ဒိယနိုင်ငံသားဖြစ်ရေးပိုပြီးလွယ်ကူသွားစေမယ့်ဥပဒေတရက်ကိုကန့်ကွက်ပြီးဆန္ဒပြပွဲတွေဖြစ်နေတာပါ။ပြည်နယ်မြို့တော်ဂူဝါဟာတီနဲ့အာဒန်ပြည်နယ်တွင်တခြားနေရာတွေမှာနေဝင်မိငိမ့်အမိန့်ထုတ်ထားတာကိုဒေါသထွက်နေတဲ့ဆန္ဒပြသူတွေကအံတုပြီးကားတွေတာယာတွေကိုမီးတင်ရှို့ကြပြီးတဲ့နောက်လူညိုရင်းတပ်ဖွဲ့တွေကလူစုခွဲလိုက်ရပါတယ်။အာနာယဘာရာဒီယာဂျာနာတာ BJP ပါတီဝင်တွေရဲ့အင်တွေကိုလည်းဆန္ဒပြသူတွေကတိုက်ခိုက်ပါတယ်။အိန္ဒိယထက်လွတ်တော်ကဗိုလ်ဒူးနေမှာအတီးပြုတ်ပြထန်လိုက်တဲ့နိုင်ငံသားဖြစ်ခွင့်ဆိုင်ရာပြည်စင်ရဲ့ဥပဒေ CAB ဟာအာဒန်ပြည်နယ်နဲ့အရှေ့မြောက်ပိုင်းကတခြားပြည်နယ်တွေထဲကိုရွှေ့ပြောင်းဝင်သူတွေအလုံးရင်းနဲ့ဝင်လာမဲ့အခြေအနေရောက်သွားစေပြီးအိန္ဒိယလူနည်းစုမွတ်စလင်တွေဘေးရောက်ကုန်မယ်လို့ဝေဖန်သူတွေကပြောကြတာပါ။ဒါဟာဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့ဟိန္ဒူအမျိုးသားရေးဝါဒီသူ့အစိုးရရဲ့ရည်မှန်းချက်ဖြစ်တယ်လို့လည်းပြောကြပါဗ
ျ။ဟောင်ကောင်မှာပြီးခဲ့တဲ့လကဒီမိုကရေစီရေးဆန္ဒပြပွဲတွေအတွင်းမှာတည်ဆုံသွားခဲ့တဲ့ကျောင်းသား Alex Chow ရဲ့အောက်မိပွေအခမ်းအနားကိုကြာသပတေးနေ့ကကျင်းပတာမှာထောင်နဲ့ချီတဲ့ဟောင်ကောင်ပြည်သူတွေတက်ရောက်ခဲ့ပါတယ်။ဟောင်ကောင်ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာ6လနီးပါးကြာခဲ့ပြီဖြစ်ပြီးအသက်22နှစ်အရွယ်ကျောင်းသား6ကပြီးခဲ့တဲ့နိုဝင်ဘာလတုန်းကဆန္ဒပြပွဲတစ်ခုမှာရဲတွေနဲ့ဆန္ဒပြသူတွေအကြားမှာရုံးရင်းစခတ်ဖြစ်ရင်းနဲ့အထက်အများကြီးရှိတဲ့အဆောက်အဦကားရဏအခွင့်အရေးကိုပြုတ်ကျခဲ့တာပါ သူဟာဆေးရုံမှာသတိလေးမေးမျောနေပြီး9ရက်အကြာနိုဝင်ဘာလ10ရက်နေ့မှာသေဆုံးခဲ့ပါတယ်။အခုလိုဖြစ်ရကြောင်ဆန္ဒပြသူတွေကိုပို့ပြီးတော့ဒေါသထွက်စေခဲ့တယ်လို့ဆန္ဒပြပွဲတွေကိုအကြမ်းဖက်နှိမ်နင်းတဲ့လုံခြုံရေးတပ်ဖွဲ့တွေကိုလည်းဖြစ်တင်ဝေဖန်ခဲ့ကြပါတယ်။၆သိဆုံးမှုမဖြစ်ခင်ရပိုင်းအတွင်းကလည်းတက္ကသိုလ်ကျောင်းဝင်တဲ့ဆန္ဒပြကျောင်းသားတွေကိုရဲကလူစုခွဲတာမှာအသက်21နှစ်အရွယ်ဆန္ဒပြသူတဦးကိုရဲကတနက်နေ့ဖိတ်ခတ်ခဲ့တာပါအခုသိဆုံးခဲ့တဲ့၆ပြုတ်ချခဲ့တဲ့အချိန်ကအနားမှာရဲတွေမရှိနေသလိုသူသိဆုံးမှုနဲ့ဘာမှပတ်သက်မှုမရှိဘူးလို့ရဲတပ်ဖွဲ့ကညင်းဆိုထားပါတယ
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မမများသတင်းအောင်တို့ကပြောပြခဲ့ကြတာပါခင်ဗျာအခုတော့ ICJ ကြားနာမှုနဲ့ပတ်သက်တဲ့သတင်းတွေကိုဇက်လိုက်ဆိုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်မြန်မာနိုင်ငံပေါ်ဆွဲဆူထားတဲ့အမှုကို ICJ အမှုစီးရင်တွေကနေပယ်ဖျက်ပေးဖို့မြန်မာနိုင်ငံကိုစားရှောက်လဲတဲ့နိုင်ငံခြားရေးဝန်ကြီးဒေါက်စန်းစီကြီးကကြားနာပွဲနောက်ဆုံးရကြားနာပွဲနေ့မှာတင်ပြသွားပါတယ်မြန်မာနိုင်ငံကမတူကွဲပြားတဲ့လူမှုအတိုင်းဝိုင်းတွေကြားကျိုးစားတည်ဆောက်နေတဲ့ပြည်내တင့်မြတ်ရေးကိုထိခိုက်စေမဲ့လူရက်တွေကိုရှောင်ကျဉ်ဖို့ကိုလည်းတတိပေးပြောဆိုလိုက်တာပါ ICJ နောက်ဆုံးနေ့ကြားနာပွဲအတွင်းဒေါန်ဆန်းစုကြည်နဲ့ရှင့်နေတွေရဲ့တင်ပြလျှောက်လဲချက်ကောက်နှုတ်ချက်တွေကိုကိုကျော်ကျော်သိန်းကပြောပြမှာဖြစ်ပါတယ
်မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတုံးတက်ဖြတ်မှုကျူးလွန်ထားတဲ့အတွက်ဒီလူရက်တွေဆက်ပြီးမဖြစ်အောင်တားဆီးရေးမြန်မာနိုင်ငံကကြားဖြတ်လိုက်နာလှုပ်ဆောင်ရမယ့်အချက်တွေကိုချမှတ်ပေးဖို့အပြည်ပြည်ဆိုင်ရာတရားခွင်ရုံး ICJ မှာဂမ်ဘီယာကလျှောက်ထားတဲ့ပေါ်နှစ်ဖက်အပြန်အလှန်လျှောက်လဲတင်ပြချက်တွေကိုတရားသူကြီးတွေကြားနာတာကြာသာပြီးနေ့ကပြီးဆုံးသွားပါပြီ။ရူဝင်းညာလူခေါ်ဆိုတော့ကိုလက်မခံတဲ့မြန်မာနိုင်ငံကူစားအခုကြားနာပွဲမှာအဆုံးသက်လျှောက်လဲတင်ပြသူကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ပါ
။ In accordance with Article 60, Paragraph 2 of the Rules of Court, for the reasons given during the hearing.
ဒီဇင်ဘာလ10ရက်နေ့ကနေ12ရက်နေ့ထိလုပ်တဲ့ကြားနာပွဲတွင်တင်ပြထားတဲ့အကြောင်းပြချက်တွေတင့်တော်တယ်လို့ရုံးတော်ကယူဆတဲ့တခြားအကြောင်းပြချက်တွေအတွက်တရားရုံးလှုပ်ထုံးလုပ်နေပြဋ္ဌာန်းချက်ပုံမှန်60စာပိုင်း2နဲ့အညီမြန်မာနိုင်ငံအနေနဲ့ရုံးတော်ကိုပန်ကြားလိုတာကတော့ဒီမှုကိုရုံးတော်ကကြားနာမယ်အမှုစင်းတဲ့ကနေပယ်ဖျက်ပေးဖို့တခြားတနည်းအနေနဲ့ဆိုရင်ဂမ်ဘီယာနိုင်ငံကတင်သွင်းထားတဲ့ကြားပြတ်အရေးယူဆောင်ရွက်ချက်တွေချမှတ်ပေးရေးပန်ကြားချက်ကိုပယ်ချပေးဖို့ဖြစ်ပါတယ်
ယူနော်ကချမှတ်မဲ့ဆုံးဖြတ်ချက်ဟာကွဲပြားမှုတွေကြားကနေညှဉ်းနှုံးမှုတည်ဆောက်နိုင်ရေးအထောက်အကူဖြစ်စေဖို့ဆုတောင်းပါကြောင်းဒေါင်ဆန်းစုကြည်ကပြောပြီးပြန်လည်တင့်မြတ်ရေးထိခိုက်စေမဲ့လုပ်ရက်တွေနဲ့ပတ်သက်လို့လည်းသတိပေးသွားပါတယ
် Steps that generate suspicion, sow doubts, or create resentment between communities who have just begun to build a fragile
ရုပ်ကြည့်မှုရဖို့ရတိတ်ကြီးခိုင်မာမှုမရှိလာသေးတဲ့အခြေခံအုတ်မြစ်ကိုစတင်တည်ဆောက်နေတဲ့လူမှုအတိုင်းဝိုင်းတွေကြောင့်တန်တရားဖြစ်ပေါ်စေမဲ့မယုံကြည်မှုတွေပြန့်ပွားစေမဲ့ဒါမှမဟုတ်ခံစားချက်ဖြစ်ပေါ်စေမဲ့လုပ်ရက်တွေဟာပြန်လည်တင့်မြတ်ရေးကိုထိခိုက်စေနိုင်ပါတယ်။ Arrogant Army နဲ့မြန်မာကာကွယ်ရေးတပ်ဖွဲ့တွေကြောင့်ဆက်ဖြစ်နေတဲ့လက်နက်ကင်ပဋိပက္ခအဆုံးသက်ရေးဟာကျမတို့နိုင်ငံအတွက်သိက္ခာအရေးကြီးပါတယ်။ဒါမဲ့ရခိုင်မြောက်ပိုင်းမှာ2016ကနေ2018ခုနှစ်ထိဖြစ်ခဲ့တဲ့ပြည်ရင်းလက်နက်ကင်ပဋိပက္ခမျိုးဖြစ်အောင်ပြန်ပြီးတော့မင်းမွေးတာမျိုးရှောင်ရှားဖို့ကလည်းဒန်းတူအရေးကြီးပါတယ
်။လူမှုဝန်ဝိုင်းတွေကြားပြန်လည်တင့်မြတ်ရေးအတွက်လှုပ်ဆောင်နေတာမှာမကြသေးခင်ကဘောင်းတော်မျိုးမှာလုပ်တဲ့ဘလုံးပြိုင်ပွဲတစ်ခုမှာအဲ့ဒီဒေသမှာနေထိုင်တဲ့လူမျိုးဘာသာပေါင်းစုံကအာကစားသမားတွေပွဲကြည့်ပရိသတ်တွေပါဝင်ခဲ့တာကိုနမူနာတစ်ခုအဖြစ်ဒေါန်ဆန်းစုကြည်ကပုံတွေကိုပြပြီးထည့်သွင်းပြောဆိုသွားပါတယ်။UK နဲ့ American အပါအဝင်တခြားနိုင်ငံတွေမှာလိုပဲမြန်မာနိုင်ငံမှာလည်းစစ်ဘက်တရားစီရင်ရေးစနစ်ရှိတဲ့အကြောင်းနဲ့အခြေခံဥပဒေအရဖော်ဆောင်တဲ့ဒီမိုကရေစီနဲ့တရားဥပဒေစိုးမိုးရေးကိုထူထောင်ဖို့အလေးနဲ့ရှိတယ်ဆိုရင်မြန်မာနိုင်ငံရဲ့အခြေခံဥပဒေကိုလစ်လျူရှုမထားနိုင်လစ်လျူရှုမထားသင့်ဘူးဆိုတာဒေါအောင်ဆန်းစုကြည်ကထောက်ပြပါတယ်။မောင်တော်မျိုးနဲ့ကုဒပြင်ကြီးရွာမှာဖြစ်ပျက်ခဲ့တာနဲ့ပတ်သက်လို့စစ်ခုံရုံးနဲ့စစ်ဆေးနေပြီးတခြားလူလတ်တော်စုံစမ်းစစ်ဆေးရေးကော်မရှင် ICOE ရဲ့နောက်ဆုံးအစီရင်ခံစာတရင်ပတ်အနည်းငယ်တွင်ထွက်လာပြီးရင်နောက်ထပ်စစ်ကုံရုံးတွင်စစ်ဆေးတာတွေရှိလာမယ်ဆိုတာအခိုင်အမာယုံကြည်တဲ့အကြောင်းလဲဒေါန်ဆန်းစုကြည်ကပြောပါတယ်မြန်မာနိုင်ငံဘက်ကရှေ့အနေနဲ့အကြံပေးအဖွဲ့ဝင်တဦးဖြစ်သူမစ္စတာခရစ်စတိုဖာစတေဂါကဂျာတာပရီနီမနက်ပိုင်းဂမ်ဘီယာနိုင်ငံဘက်ကတင်ပြချက်ထဲမှာပါတဲ့ဂမ်ဘီယာကမြန်မာကိုတရားစွဲပိုင်ခွင့်ဆိုင်ရာ ICJ ကဒီအမှုကိုလက်ခံစီရင်ပိုင်ခွင့်ဆိုင်ရာနဲ့မြန်မာနိုင်ငံအနေနဲ့ဂျားပြတ်စီမံဆောင်ရွက်ရမယ့်လုဆောင်ချက်တွေကိုချမှတ်ပေးရေးဂမ်ဘီယာနိုင်ငံကပန်ကြားထားတာတွေအပေါ်တစ်ချက်ချင်းတုံ့ပြန်ခြေပသွားပါတယ်ကူလူတရားဆွဲရမှာဂမ်ဘီယာနိုင်ငံဟာလူမျိုးတုံးတစ်ဖြတ်မှုဒါစီကာကိုရေးဆိုင်ရာနိုင်ငံတကာသဘောတူညီချက် Genocide Convention ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ဝင်နိုင်ငံတစ်ခုအနေနဲ့တရားဆွဲဆိုတာမဟုတ်ဘဲနိုင်ငံတကာအဖွဲ့အစည်းတစ်ခုရဲ့ကိုယ်စားတရားဆွဲဆိုတာဖြစ်တယ်လို့ မစ္စတာစတေဂါကထောက်ပြပြီးဒီအချက်ကြောင့်ဂမ်ဘီယာကမြန်မာကိုတရားစွဲပိုင်ခွင့်မရှိဘူးဆိုတာ ICJ ရုံးတော်မှာတင်ပြသွားပါတယ်ဒီနေရာမှာသူအဓိကထည့်သွင်းဖော်ပြထားတဲ့အဖွဲ့ကတော့အစ္စလာမ်ပြည်ပေါင်းဆောင်ရေးအဖွဲ့ OIC ပ
ါ It's accepted that the Gambia signed the application instituting proceedings in its own name.However, it's clear from the
Gambia's report that Gambia ကသူ့နိုင်ငံအမည်နဲ့လက်မှတ်ရေးထိုးတင်ပြခဲ့ပါတယ်။ဒါပေမဲ့ဒီရှောက်ထားချက်ကို OIC ကိုစားတင်ပြခဲ့တယ်။ OIC ရမုံငွေကနေဘာသာငွေကြေးထောက်ပံ့တာဖြစ်တယ်ဆိုတာမနေ့ကကျွန်တော်တင်ပြခဲ့တဲ့အထောက်အထားတွေမှာရှင်းရှင်းလင်းလင်းတွေ့ရပြီးဖြစ်ပါတယ်။ဒီအထောက်အထားကိုကျွန်တော်ထပ်ပြီးမတင်ပြတော့ပါဘူး
။ဘာမောခဝီလျံရှပက်စ်ကတော့ Gambia ရဲ့ဆွဆွဲချက်တွေမှာအဓိကကိုးကားထားတဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့2019ခုနှစ်အစည်းအဝေးစာပါအားနည်းချက်တွေကိုထောက်ပြပြီးအခုနှစ်ပိုင်းတွင်မြန်မာနိုင်ငံမှာလူမျိုးတုံးတက်ပြတ်မှုဆိုင်ရာယီမန်းချက်တွေပိုများလာတယ်ဆိုတဲ့ပြောဆိုချက်ကိုပယ်ချပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာမုံတရားပြန့်အောင်လုပ်နေတယ်ဆိုတဲ့ဂမ်ဘီယာနိုင်ငံရဲ့တင်ပြချက်အပေါ်မှာလည်းပမ်ဘောခရှဘက်စ်ကအခုလိုတုံ့ပြန်တင်ပြသွားပါတယ်
။ Mr. President, members of the court, hate speech is a phenomenon that's not reserved to Myanmar.Not only do we have hate speech in many parts of the world.
ဒီဘာပတိနဲ့အဖို့ဝင်ပါခင်ဗျာ။အမုန်းစကားဆိုတာမြန်မာနိုင်ငံမှာမှဖြစ်နေတဲ့ကိစ္စတခုမဟုတ်ပါဘူး။ကမ္ဘာနေရာအများအပြားမှာနိုင်ငံအများအပြားမှာအမုန်းစကားဆိုတာတွေရှိုံသာမကပါဘူး။ဒီကိစ္စကိုတရားဥပဒေအရဘလို့ကင်တွယ်လှုပ်ဆောင်တင်နေဆိုတဲ့အပေါ်ဆွေးနွေးညှင်းခုံနေကြတာလဲအပြင်းထန်ရှိနေတာပါ။ဒီကိစ္စဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ဆိုင်နေဆိုပြီးတချို့နိုင်ငံတွေကပြောကြတာတောင်ရှိပါတယ်။
မြန်မာနိုင်ငံမှာအမုန်းစကားဖြန့်နေတာအဆိုးရွားမဟုတ်ဘဲလူပုဂ္ဂိုလ်တူးချင်းစီရဲ့လို့ရဖြစ်တယ်ဆိုပြီးတော့လေဘာမောကရှဘက်စ်ကထောက်ပြပြောဆိုသွားပါတယ် ICJ မှာဂမ်ဘီယာနဲ့မြန်မာတို့၃ရက်အတွင်းနှစ်ကြိမ်စီအတိအထိတင်ပြရှောက်လဲကြပြီးတဲ့နောက်မြန်မာနိုင်ငံကကြားပြလိုက်တာလှုပ်ဆောင်ရမယ့်အချက်တွေကို ICJ ကဆုံးဖြတ်ချမှတ်ပေးပြီးဂမ်ဘီယာကရှောက်ထားပန်ကြားတဲ့ပေါ်ကြားနာပွဲပြီးဆုံးသွားပြီဖြစ်ပါတယ်ဂမ်ဘီယာရဲ့ပန်ကြားချက်ပေါ်သတ်မှတ်ချိန်အတွင်းဆုံးဖြတ်ချက်ချမှတ်ပြီးအခုကြားနာပွဲလိုပဲအများပြည်သူဓာတ်ရိုက်သိရှိနိုင်တဲ့တရားခွင်မှာကြေညာမယ်လို့အဆုံးသတ်မှာ ICJ ခုံရုံးတဘာပတိကပြောသွားပါတယ်ခင်ဗျာ
ICJ မှာမြန်မာကိုယ်စားလှယ်အဖွဲ့ရဲ့ရှောက်ထားချက်တွေကိုကိုကျော်ကျော်သိန်းတင်ပြသွားတာပါအခုဆက်ပြီးနားဆင်ရမှာကမြန်မာနိုင်ငံဟာလူမျိုးရုံးတပ်ဖြတ်မှုတားမြစ်ရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုချိုးဖောက်တယ်ဆိုတဲ့ ICJ နိုင်ငံတကာတရားရုံးမှာတရားဆွဲထားတဲ့ဂမ်ဘီယာအစိုးရနဲ့ခုခံခြေပသူမြန်မာနိုင်ငံတို့ဒီဇင်ဘာ12ရက်ကြာသပတေးနေ့တုန်းကနောက်ဆုံးအပိသက်ရှောက်လဲချက်တွေတင်သွင်းခဲ့ကြပါတယ်။ Netherlands နိုင်ငံ The Hague မြို့ ICJ မှာတည်င်းယူနေတဲ့ VOA မြန်မာဝန် Editor ဦးကျော်စံသာကိုကိုဇော်ဝင်းလှိုင်ကဆက်သွယ်မေးမြန်းတာမှာမြန်မာနိုင်ငံဘက်ကနောက်ဆုံးရှောက်လဲချက်တင်သွင်းခဲ့တဲ့အခြေအနေကိုဦးကျော်စံသာကအခုလိုစပြောပါဗျာ
။ Okay, the federal minute 90 ရှောက်လဲခွင့်ရတဲ့အချိန်မှာမြန်မာဘက်ကညနေပိုင်းရှောက်လဲတဲ့အခါမှာတော့ပုဂ္ဂိုလ်သုံးဦးကပြန်လည်ခြေပပါတယ်။ဟာတရားကတော့ William Circulation ကြီးဖြစ်ပါတယ်အဲ့ဒီပုဂ္ဂိုလ်ပြောရရင်မှာတရားဥပဒေနဲ့ပတ်သက်ပြီး Prima Facie Jurisdiction စီရင်နိုင်ခွင့်ရှိမရှိဆိုရယ် Standing ဆိုရယ်နှစ်ပိုင်းခွဲပြောပါတယ် Jurisdiction ဆိုတာဒီကိစ္စမှာအဓိကအချက် Gambia ဒီ OIC Proxy အစင်းအဖြစ်တရားဆွဲတာဖြစ်တဲ့ Gambia ဟာဒီကိစ္စကိုဆွတ်တယ်မရှိဘူးပါတီမဖြစ်ခြင်းဘူးပါတီဖြစ်ရတဲ့တရားတန်ဆိုင်ခြင်းနဲ့ဖြစ်နိုင်ရလားဆိုတော့အဓိကမေးခွန်းထုတ်ပါတယ်နံပါတ်1ကနောက်တစ်ခုကတော့ဆင်းနေကြတရားဥပဒေအရဒီဖြစ်ခဲ့တဲ့ CNN တဲ့မျက်နှာမှုရှိတဲ့နိုင်ငံကြီးသားလေးရင်ရှောက်ထားနိုင်တယ်ဆိုရဲဥပဒေကိုသူကထောက်ပြပါတယ်။အဲဒီတော့အဲ့ဒါ legal standing အဲဒီတော့ဒီဂမ်ဘီယာနိုင်ငံဟာဒီကိစ္စမှာမျက်နှာမှုရှိတဲ့နိုင်ငံမဟုတ်တဲ့အတွက်သူဟာ prima facie standing မရှိဘူးဆိုတော့သူကပြောပါတယ်။ဆိုတော့တကယ်မျက်နှာရဲ့ဆင်းနေပဲဖြစ်ခဲ့တာကတော့ဘင်္ဂလားဒေ့ရှ်နိုင်ငံသားဖြစ်တယ်သို့တော်လည်းဘင်္ဂလားဒေ့ရှ်နိုင်ငံဒီ article 8ကိုသူကလာပြလို့ထားတယ်အဲ့ဒါကိုလက်မှတ်မထိုးသဘောမတူပဲပြောထားရတဲ့ကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကဒီကိစ္စမှာမဆောင်လင်းနိုင်ဘူးဖြစ်တယ်ဆိုပြီးတော့အဲ့ဒီ check ကိုသူကအဓိကဦးစားပေးပြီးတော့ပြောသွားပါတယ်စာရှင်းနေကြည့်သူကတော့
ဆိုတော့ဒုတိယအခြေအနေဖြစ်တဲ့ဒီ William Chivas ကတော့ခင်ဗျာသူ့ဘက်ကဒီနေ့နောက်ဆုံးနေ့မှာတော့သူ့ဘက်ကတင်ပြချက်တွေကဘာတွေများထူးခြားမှုရှိပါလဲ
William Chivas ရဲ့ခြေပါချက်ကတော့ဥပဒေကြောင့်အားခြေပါပါတယ်ဒါအဓိကအဖြစ်ပထမဆုံးစင်ခေါ်တာကတော့ Tax Finding Mission လို့ခေါ်တဲ့ကလဘမကအစီခံစားရရဲ့အနေချက်ကိုသူအဓိကပြောပါတယ်။နောက်ပြီးတော့ intent genocide to no may ရည်ရွယ်ချက်ဟာအခုခါမှာပို့ပြီးတော့ပြင်းထန်လာတယ်။အဲ့ဒါကြောင့်ဒါ provisional measures ထုတ်ပေးပါ။ယာယီချင်းငန်းထားဖို့အမိကိုထုတ်ပေးပါလို့ခေါ်ကအဓိကလျှောက်ထားတာပေါ့လေ။အဲ့ဒါကိုထုတ်ပေးဖို့လိုတာဟာအခုအချိန်ကပိုဆိုးလာလို့ဆိုပြီးတော့ခေါ်ကပြောတယ်တဲ့။သို့တော်လည်းပဲ 아니 그로 제주사에 중앙에 지역하고 지 나타우세가 제니데 나타우세고 들어서거든요 지니마 부비 진행하고 그만 맞도 야고 주자 차자자 누가 그비 그비어가 와지나 주로 아디가 아친기에 다 닌산나인데 체레데 냐시게 들어서 만원에 미시부 알아죠 이 professional measures law to people missing bus video ဆိုတာဆောင်ရွက်တာဖြစ်ပါတယ်ကိုကျော်ဝင်နိုင
်ဟုတ်ကဲ့ခင်ဗျာနောက်ဆုံးဒီနိုင်ငံသားရေးဝန်ကြီးဒေါအောင်ဆန်းစုကြည်ကနေပြီးတော့ထွက်ဆိုတယ်ပေါ့နော်သူ6မိနစ်လောက်ထွက်ဆိုသွားတဲ့ဟာမှာဘာတွေများအဓိကထားပြီးပြောတော့ပါလဲခင်ဗျာ
ဟုတ်ကဲ့အဲ့တော့ဒေါအောင်ဆန်းစုကြည်ပြောတဲ့အထက်မှာတော့အဓိက community သူစင်ညာရေးကိုသူတို့လုပ်နေတယ်တိုက်ပွဲရောင်းအခြေအနေအင်းနဲ့ဖြစ်နေတိုက်ပွဲရောင်းလမ်းကြောင်းလွဲနေရတဲ့ဆရာကိုပြောပါတယ်နောက်ပြီးတော့သူအဓိကအထောက်အထားလေးတစ်ခုလည်းသင်ပြတော့ပါတယ်အဲ့ဒါကတော့ဒါခိုင်နဲ့မွတ်စလင်ကွန်မြူနတီနှစ်ခုပြန်နေတင်ရဲလုံရဲအထောက်အထားအချင်းနဲ့မောင်တော်မျိုးနဲ့မှာသူတို့နှစ်ဖက်ဘောလုံးအသင်းမှာနှစ်ဖက်စလုံးကပါဝင်အာဘီယာရဲ့နှစ်ဖက်စလုံးကကစားရတဲ့ဆွဲတောက်ကိုလက်ပုံငင်းတစ်ခွသူအထောက်အထားအဖြစ်ပေါ်ပြသွားပါတယ်ဒါက diversity ကိုသူတို့ quel level ကိုညှိနှိုင်းရလို့ပြောပါတယ်နောက်ပြီးတော့မြန်မာနိုင်ငံမှာဖွဲ့စည်းပုံဥပဒေအရစစ်ဘက်ဆိုင်ရာတရားရုံးအရဖက်ဆိုင်ရာတရားဥပဒေရှိနေတယ်ဒီတရားရုံးတွေလည်းပဲတရားဥပဒေနဲ့အညီလုံနိုင်အောင်ကြိုးစားဖို့ကလည်းသိအမိကြီးရဲ့ဆောင်ကိုပြောပါတယ်နောက်ဆုံးသူစုတောင်းကြတာကဒီတရားရုံးဟာမှန်ကန်မှုတရားဥပဒေပိုင်းဆိုင်ရာကိုအခြေခံပြီးတော့ wisdom ပညာနဲ့ဆုံးဖြတ်ပါလို့သူကပြောလို့ရဆွေးဆောင်လဲသွားပါတယ်။အဲနောက်တစ်ခုကတော့တရားသူကြီးကတော့နောက်ဆုံးမှာဘာပြောသွားလဲဆိုရင်ဒီကိစ္စပြည့်ရမှာမှာဒီဆုံးဖြတ်ခြင်းနဲ့ပတ်သက် verdict ကိုအဆုံးဖြတ်ကိုအတတ်နိုင်ဆုံးအမြန်ဆုံးသူကတော့ as soon as possible သူကတုံ့ပြန်ပါတယ်။သူကပြန်လဲပြောမယ်လို့ဆိုပါတယ်။အဲဒီကိစ္စအတွက်အချိန်မီပါတီဆွေးနှစ်ဖက်နိုင်ငံတွေကိုအချိန်မီအကြောင်းကြမယ်။နောက်ပြီးတော့အဲဒီစူးချက်ကြောလည်းအခုလိုပဲလူကြီးချင်းချင်းညာပြီးတော့ချင်းညာမှာဖြစ်တယ်လို့ပြောကြတော့ပါတယ်ကိုလိုဝ
င်။နှစ်ဖက်ရှောက်လက်ချက်တွေကိုအချင်းယုံနိုင်ရှင်လို့ရှိရင်ရောဘယ်လိုသုံးသပ်လို့ရနိုင်မလဲအကျော်စံသားကြီး
။အဲ့တော့ကိုလိုဝင်နိုင်ရဲ့ဒီဘက်နှစ်ဖက်ရှောက်လက်ချက်တွေကိုအချမ်းချင်းခြုံငုံကြည့်မယ်ဆိုရင်ဒီအစိုးတင်သွင်းတဲ့ဘက်ကတော့အချက်လက်တွေကဥပဒေကြောင်းရောပြောတယ်အချက်လက်ကိုသူကပို့ပြီးပြပြင်းအောင်ဖော်ပြပြီးတော့သူဖော်ပြီးတော့ပြောပါတယ်။ခုကန်ချပါတဲ့ဘက်ကတော့အချက်လက်ကိုလည်းနည်းနည်းညင်းတင်တာကိုညင်းတယ်သူတို့လည်းအချက်လက်အကုန်လုံးကိုမညင်းပါဘူးတကယ်ရှိနေတဲ့အချက်လက်တွေကိုသူတို့လက်ခံတယ်သူတို့သူတို့ရဲ့ခုကန်ကာကွယ်ရေးလိုင်းလိုင်းတော့ defense ကအဓိကပါလဲဆိုရင်ကိုဘက်ကဆွဲဆိုတဲ့ဘက်ကဥပဒေကြောင့်ရအားနေချက်ရှိနေတယ်ဘယ်နေရာမှာဖြစ်မဆွဲထိုက်ဘူးဘယ်လိုစီရင်မှန်းခွင့်မရှိဘူးဘာမလုပ်သင့်ဘူးဥပဒေနဲ့ဘယ်လိုလွဲချော်နေရဆိုတာကိုအဓိကအားပြုပြီးတော့ခုကန်ချပါသွားတယ်လို့ပြောရလိမ့်မယ်ဖြစ်ပါလိမ့်မယ
်ဒီအမှုကဆက်သွားအောင်ပါလားအခုတရားသူကြီးတွေဆုံးဖြတ်ချက်ချပြီးသွားရင်ရောဒီဟာကအရက်ဖက်တရားရုံးနေလို့အယူခံပြောင်းဝင်ခွင့်တို့ပြန်လဲခြေပောက်ခွင့်တို့အဲ့ဒါတွေကဘယ်လိုဖြစ်လာမလဲခင်ဗျာဥပဒေလမ်းကြောင်းရ။အ
ဲ့ဒါကတော့လူတိုင်းစိတ်ဝင်စားနေရပါဒါကအရင်အစင်းသားမရှိရအမှုတစ်ခုဖြစ်နေလေတော့ဒါကိုဘယ်သူမှမသိနိုင်ပါဘူး။သို့တော်လည်းပဲတစ်ခုသိကြတာကတော့ဒီတရားရုံးကသူတို့ဆုံးဖြတ်ချက်ကချက်ကိုဒါ enforce လုပ်မဲ့အနာမရှိဘူးနိုင်ငံတကာတရားရုံးဆိုတာဟာသူတို့မှတင်ငံကစစ်တပ်ဆိုတာလည်းပဲမရှိဘူး။ဒါကြောင့်တချို့တကြွလှုပ်ရှားသူတွေကသူတို့ကမကတော့ဥဆောင်ပြီးတော့ဒီတရားရုံးရဲ့စူးစမ်းချက်ကို enforce လုပ်မဲ့အပါဖော်လာတဲ့ law enforcement authority ကနိုင်ငံရေးနေမှာရှိတယ်လို့တရားဥပဒေကို enforce လုပ်တဲ့အနာပိုင်းဖွဲ့စည်းတစ်ခုရှိနေတဲ့ policy တွေနဲ့ပြောပြကြပါလေ။သို့တော်လည်းပဲအခုကြည့်ရတော့အဲ့ဒီ season ဖြစ်မလာသေးတော့ဘယ်လောက်လိုက်နိုင်မလဲဆိုတာမသိပါဘူး။အများဆုံးမျှော်လင့်နိုင်တာကတော့ဒီလိုတမကအဖွဲ့ဝင်နိုင်ငံတွေနဲ့မြန်မာနိုင်ငံအပေါ်မှာပူးပြီး PR တွေပေးကြဆိုပြီးတော့တောင်းဆိုလာနိုင်တယ်လို့ပြောကြပါလေ။သို့တော်လည်းပဲအဲ့လိုပြင်လည်းပဲအခြားနိုင်ငံတွေရဲ့ဒီနည်းမျိုးနဲ့မူလာမြမကပုံမအကူနေလေတော့အဲ့ဒါကိုထိရောက်မလားဆိုပြီးတော့နိုင်ငံရေးအကဲခတ်သမားတချို့ကလည်းပဲအဲ့လိုသုံးသပ်ကြပါတယ
်တရားသူကြီးတွေရဲ့ဆရာကဟိုအမြန်ဆုံးအတတ်နိုင်ဆုံးအမြန်ဆုံးသူတို့ဆုံးဖြတ်ချက်ချပေးမယ်လို့ပြောပေမဲ့လည်းဘယ်လောက်ကြာမယ်ဆိုတော့ကျွန်တော်တို့ခံမှန်းလို့မရနိုင်ဘူးပေါ့နော
်ပုံမကခံမှန်းတဲ့ချက်တချို့ကတော့အနည်းဆုံးနှစ်ပတ်လို့ခံမှန်းထားရပါတယ်အခုတော့လည်းဟိုခရစ်မတ်အလုံးအားရဒီပါရီရဲ့လာမယ်ဆိုတော့အဲ့ဒီနောက်ပိုင်းဟိုအားရလာရတဲ့နောက်ပိုင်းမှာမရှိရလေမလားလည်းပဲ
ဒီကတော့ဒီ VOA ရဲ့မြန်မာပိုင်းအက်ဒီတာဦးကျော်စံသားကိုကိုဇော်ဝင်းလှိုင်ကနေ The Hate မြို့ကိုလှမ်းပြီးတော့ဆက်သွယ်မေးမြန်းတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ။သောနာရှင်တွေအခုနားဆင်နေရတာက VOA ရဲ့တောက်ကြနေမနေခင်အစီအစဉ်တွေပဲဖြစ်ပါတယ်။ကျွန်တော်တို့ရဲ့အစီအစဉ်တွေကို Facebook ကနေပြီးတော့လည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတော့ ICJ အမှုအသွာလာပေါ်သုံးသက်ချက်တွေကိုတင်ပြသွားမှာဖြစ်ပါတယ်။လူမျိုးရုံးတပ်ပြတ်မှုကိုမတားဆီးနိုင်ဘူးဆိုတဲ့ဂမ်ဘီယာရဲ့ဆွဆွဲချက်ဒီ ICJ နိုင်ငံကတရားရုံးမှာတတိယမြောက်နေ့အဖြစ်နဲ့နောက်ဆုံးနေ့အဖြစ်ကြာသပတေးနေ့ကနှစ်ဖက်အပြန်အလှန်ရှောက်လဲတင်သွင်းခဲ့ကြပါတယ်။လက်ရှိတရားရုံးအနေထားနဲ့ပတ်သက်ပြီးမြန်မာရေးသုံးသပ်သူတွေနဲ့ဥပဒေပညာရှင်တွေကဘယ်လိုရှုမြင်ကြပါသလဲ VOA သတင်းတောက်မေခကစူးစီးတင်ပြထားပါတယ်။
ICJ မှာတရားလိုလို့တရားဆွဲခဲ့တဲ့ဂမ်ဘီယာနိုင်ငံကဥပဒေအကျိုးဆောင်တွေကတော့ရိုဟင်ဂျာပေါ်ကြီးလေးတဲ့ရာဇဝတ်မှုတွေကျူးလွန်ခဲ့ကြောင်းနဲ့ဒါကိုလည်းခုခံခြေပါမဲ့မြန်မာဘက်ကကိုယ်စားလှယ်အဖွဲ့ကိုဦးဆောင်လာတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကမနေ့တုန်းကရှောက်လဲချက်ပေးရမှာညှဉ်းဆန်းခဲ့တာမရှိကြောင်းဒီကနေ့ရှောက်လဲချက်တွေတင်ပြတာမှာထည့်သွင်းပြောဆိုသွားခဲ့ပါတယ်မြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်လူမျိုးတုံးတက်ဖြတ်ဖို့ရည်ရွယ်ချက်ရှိခဲ့ကြောင်းလည်းအလေးထားထပ်မံပြောဆိုခဲ့သလိုအခြေအနေတွေကိုဟန်တားနိုင်ဖို့အရေးပေါ်အစီအမံတွေလိုအပ်ကြောင်းလည်းရှောက်လဲခဲ့ကြပါတယ်ဒီလျှောက်လဲချက်တွေနဲ့ပတ်သက်လို့တရားလွတ်တော်ရှေ့နေတဲ့ဦးဖြစ်တဲ့ဦးသိန်းတန်းဦးကတော့အခုလိုတုံ့တက်ပြောဆိုလိုက်ပါတယ်
။အမှုကြီးတစ်ခုလုံးရဲ့ဟိုဖြစ်စဉ်နဲ့တော့တိတ်တိုင်းမှာပတ်သက်ပြီးသူကဆိုတဲ့ကဗမာပြည်မှာဆုံးရှုံးကြတဲ့အခြေအနေရှိပါတယ်။ဒီမှုစုံစမ်းစစ်ဆေးနေနေပါတယ်။အခြေအနေဒီပိုဆိုးလာနေတဲ့အတွက်ကြားကြီးအားဖြင့်ပေါ့ကြားကြောင်နဲ့ချပြီးတော့ကားစီရတယ်လိုက်ပြီးသွားလို့တောင်းတာပဲရှိသေးတယ်။သူတို့ချက်လက်စီခိုင်မာတဲ့ပကံမျိုးဆိုတာပြောဖို့ခက်သေးတယ်။ Primary CC Evidence ဆိုခေါ်တဲ့ပြင်ထားတဲ့သက်တွေကအထောက်အထားတချို့ကတော့ရှိသေးတယ်။ဘုလိုရှင်နဲ့မတရားဆိုတာလည်းဟိုတိတ်ကြောက်ကြတာရှိပါတော့ဘူး။နော်။ကြောက်ကြတဲ့မရှိပါဘူး။ဒါကဒီမှာဟိုအများကြီးတောင်းဆိုလို့မရဘူး။အခုလိုဖြစ်တာတော့
မြန်မာနိုင်ငံလေးလာတုံးသက်သူဦးတင်မောင်တန်းကတော့လက်ရှိဂမ်ဘီယာနိုင်ငံဘက်ကတင်ထားတဲ့ဂျာပြတ်ရေးပေါ်အစီအစဉ်လိုအပ်မှုရှိမရှိဆိုတာအတွက်အချက်လက်တွေလေးလာစစ်ဆေးနိုင်ဖို့နိုင်ငံတကာဘက်ကစုံစမ်းစစ်ဆေးမှုတွေကိုမြန်မာနိုင်ငံအနေနဲ့လက်ခံရနိုင်ဖွယ်ရှိတယ်လို့သူကတုံးသက်ပြောဆိုလိုက်ပါတယ်
။ဆိုတော့ဂမ်ဘီယာရဲ့ဟာဘလောက်ထိတည့်အောင်လဲဆိုလို့ရှိရင်အပြည့်ဆုံးကရှင်တို့ဆိုင်ပေါ့အနည်းဆုံးကတော့တမလို့ကလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်ဆိုတာကအနေဆုံးပေါ့။ဒါဆိုရင်တရားရုံးကဒီစဲချက်လက်တွေရနေဆုံးဖြတ်မလား။ဒီစဲချက်လက်တွေရဲ့အပြင်မှာအချက်လက်တွေထပ်မစုဆောင်မလား။အဲ့ဒီညင်းပယ်ထားခဲ့တဲ့အချက်တွေပေါ်မှာပဲအခြေခံပြီးဒါမှမဟုတ်မြန်မာနိုင်ငံကပြောဆိုတဲ့အချက်တွေပေါ်မှာ ਨੇ ချိန်ထိုးပြီးတော့ဆုံးဖြတ်မလား။ဒါမှမဟုတ်အချက်လက်သစ်ရှာမလား။ကျွန်တော်ထင်တယ်အချက်လက်သစ်ရှာတာပို့ပြီးတော့ဖြစ်လာနိုင်မယ်ထင်တယ်ဒီတစ်ခါကတော့ညင်းပယ်လို့မရတော့ဘူးเนาะသူတို့တိကျလွတ်လပ်တဲ့အဖွဲ့အရောက်ရှာဖွေမြင်းများကြီးစုတာတွေကိုတော့ပြေးရနိုင်မယ်ထင်တယ
်ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေဟာလူမျိုးတုံးသက်ဖြတ်မှုမမြောက်ကြောင်းမနေ့တုန်းကပဲ ICJ မှာလျှောက်လဲချက်ပေးခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကလည်းဒီကနေ့ကြားနာပွဲအဆုံးမသက်ခင်မှာဆွဆွဲချက်တွေကိုခြေပါဖို့ရှိမယ်လို့အများကခန့်မှန်းထားကြပါတယ်လက်ရှိမှာတော့ဂမ်ဘီယာနိုင်ငံဘက်ကတင်သွင်းလာတဲ့ဥပဒေကြောင်းရတင်ပြချက်တွေကိုမြန်မာနိုင်ငံဘက်ကခြေပနိုင်ဖို့မလွယ်ကူဘူးလို့တုံ့တက်လာသူကတော့တရားလွှတ်တော်ရှေ့နေဦးကြည်မြင့်မှာအ
ဲ့ဒါကတော့သူတို့ကနှစ်မိကျော်ကျော်လောက်ဖေးချပြင်ဆင်ပြီးတော့အားကောင်းတဲ့ရှေ့နေအဖွဲ့ကြီးနဲ့ဖေးချတစ်နှစ်တကျပြောတာခုနှစ်ယောက်တော့မှာပဲဆရာတို့ကပြင်ဆင်ချိန်နှစ်ပတ်လောက်ပဲရတယ်ရှေ့နေအဖွဲ့လည်းအင်အားမတောင့်တင်ဘူးဖိုက်တယ်လို့တော့ခုခံနိုင်တယ်ခုကနိုင်တဲ့အခါကျတော့ဒါဆိုဆရာတို့ကအချက်လက်အားဖြင့်တော့အပြစ်မှန်တဲ့ကသူတို့ကပုံပုံမူမူတွေပိုးပြီးလုပ်ထတာတွေအများကြီးရှိတယ်။ဒါကြောင့်မလို့ဂျီနိုဆိုက်မဖြစ်ဘူးဆိုတဲ့အပိဓာအမိန့်မှာတော့ဆရာတို့နိုင်တယ်။သို့တော့လည်းစီရင်တိုင်းဝင်ရှိမရှိဆိုတာနဲ့ဟလာစီရင်တိုင်းဝင်ရှိတယ်လို့ဆုံးဖြတ်လိုက်မယ်ဆိုပြီးဆရာတို့ကသူတို့ကဘယ်ချက်တွေလိုက်ပြောရမယ်ဆိုတာမျိုးဆုံးဖြတ်မယ်ဆိုတဲ့နေရာမှာတော့ရင်ဆရာအဲ့ဒါကိုနည်းနည်းစိုးရိမ်တယ်လေ။ဒီတိုင်းဝင်ရှိပြီးလို့ဆုံးမလိုက်ကြတယ်ကျွန်တော်နိုင်ငံအန္တရာယ်ကျရောက်ပြီပဲ။အဲ့ဒါကိုတော့ဆရာတော်တော်စိုးရိမ်တယ်
။နှစ်ဖက်တုံ့ပြန်မှုတွေကိုကြားနာအပြီးမှာဂျားပြတ်လှုပ်ဆောင်ရမာတွေနဲ့ပတ်သက်ပြီး ICJ ကလာမယ့်သတင်းပတ်အတွင်းဆုံးဖြတ်ချက်ချနိုင်တယ်လို့ခန့်မှန်းထားကြပါတယ်။ဒါပေမဲ့လည်းဂျီနိုဆိုက်လူမျိုးတုံ့တက်ဖြတ်မှုဆိုင်ရာဆွဆွဲချက်အပေါ် ICJ ရဲ့ဆုံးဖြတ်ချက်ကတော့နှစ်အတော်ကြာနိုင်ပါတယ်ရှင်။
မမေခါရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။မကြာခင်လာမယ့်နိုင်ရွယ်အတွင်းအပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားမှာပါ။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ဒ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA ရဲ့တောက်ကြနေ့မနက်ပိုင်းအစီအစဉ်တွေကိုမနက်9နာရီအထိလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 3040 48အပြင် line meter 190ကပါဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ွယ်အတွင်းမှာတော့ဥအောင်ခင်ရဲ့မြမာရေးသုံးသက်ချက်တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ရမှာဖြစ်သလိုကျမ်းမာရေးကန္တာကိုတင်ဆက်တဲ့ခါမှာတော့
ဒီအစားဦးတွေကနေပြီးတော့ဒါမှမဟုတ်နေရာနေပြီးတော့လွတ်နိုင်မဲ့နိုင်ငံကိုချက်ချင်းရှာချက်ချင်းရှာပြီးတဲ့အခါမှာငွေလည်းလုတ်ပြီးအဝူတွေကနေပြီးတော့မိခွက်လက်ရှိတဲ့နေရာကိုကြောက်အောင်သွားဘာသာ
ငလင်လှုပ်တဲ့အခါမှာဘာတွေကိုရှောင်ရန်ဆောင်ရန်စတာတွေကိုပြောကြားတာဖြစ်ပါတယ်ခင်ဗျာအခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်အလှည့်ရောက်လာပါပြီတရုတ်အစိုးရရဲ့တရုတ်မြန်မာဗက်ဆုံပူးပေါင်းဆောင်ရွက်ရေးမဟာဗျူဟာမှာဘန်သာရေးလက်ပါဝင်လာပြီးဖြစ်ပါတယ်တရုတ်ပြည်ဟာဗုဒ္ဓဘာသာဝင်အများဆုံးရှိတဲ့နိုင်ငံလို့ပြောနိုင်ပေမဲ့မြန်မာဗုဒ္ဓဘာသာနဲ့ကွဲပြားခြားနားနေတဲ့အကြောင်းဥအောင်ခင်ကရေးသားတင်ပြထားပါတယ်
အန်လေးကျေးဇူးတရုတ်ကောင်စစ်ဝင်ရုံးကပြကြတဲ့အတွက်နိုင်ငံတော်တန်ခမဟာနာယကအဖွဲ့ဝင်တန်ခတော်15ပါးလွန်ခဲ့တဲ့ဇွန်လကတရုတ်ပြည်ကိုလေးလိုက်ခရီးထွက်ပါတယ်။ဒီခရီးစဉ်အကြောင်းအသေးစိတ်မှတ်တမ်းကိုကိုရဲ့ပေါက်ဖို့အွန်လိုင်းစာဆောင်မှာပေါ်ပြပါတယ်။တရုတ်အစိုးရရဲ့အလွှာပေါင်းစုံစည်းရုံးရေးဟာတန်ခလောကအထိပြန့်နှံ့လာပုံရပါတယ်။လွန်ခဲ့တဲ့လကလည်းတရုတ်သံအမတ်နဲ့တရုတ်အသင်းဖွဲ့တွေစုပေါင်းပြီးတန်ခါမဟာဒိုင်ကအဖွဲ့ဝင်တန်ခါတွေကိုကထိန်တင်ကားနဲ့အလူငွေပြတ်သိမ်းတရားလှူဒန်းပါလေဗုဒ္ဓဓာတ်တော်မွေတော်ထိမ့်သိမ်းတဲ့နေရာမှာတရုတ်ပြည်ဟာထင်ရှားပါလေမြမပြည်မှာဥတုလက်ထက်ကတစ်ကြိမ်စေအစိုးရလက်ထက်မှာ3ကြိမ်တရုတ်ပြည်ကဗုဒ္ဓဆွေတော်ကိုပင့်ပြီးရက်ရှည်လာများပူဇော်ပတ်သက်ဘူးပါလေတန်ခါမဟာဒိုင်ကအဖွဲ့ဝင်ဟာဘေကျင်းမြို့တော်လင်းခွန်ကျောင်းတိုက်ကဗုဒ္ဓဆွေတော်ကိုအရင်ဆုံးဖူးမြော်ပါလေဗုဒ္ဓရဲ့လက်ညှိုးတော်ဓာတ်တော်နဲ့နဖူးသင်းจิตတော်စာရတွေကိုလည်းတရုတ်ဘုန်းကြီးကျောင်းကထိမ့်သိမ်းစောင့်ရှောက်ထားတယ်လို့တရုတ်နိုင်ငံဗုဒ္ဓဘာသာအသင်းကဆိုပါတယ
်တရုတ်အစိုးရစီရင်အရဗုဒ္ဓဘာသာဘုန်းကြီး2သိန်းခွဲလောက်ရှိကြောင်းသိရပါတယ်ဒီအထက်မှာတဝက်လောက်ကမဟာယာနတိဘက်ဘုန်းကြီးတွေဖြစ်ကြပြီးမဟာယာနတရုတ်ဘုန်းကြီးဥယေကလည်း3သိန်းလောက်ပဲရှိပါတယ်ထေရဝါဒဘုန်းကြီး2000ကျော်ရှိပြီးယူနန်နဲ့ကွမ်ရှိပြည်နယ်တွေမှာနေထိုင်ကြပါတယ်။တရုတ်ဘုန်းကြီးတသိန်းအတွက်ကျောင်းတိုက်3000လောက်ရှိပါတယ်။လက်ရှိသမ္မတရှီကျင်းဖင်လက်ထက်မှာဘုန်းကြီးကျောင်းတွေအစိုးရထောက်ပံ့မှုရကြပါတယ်။တရုတ်ဗုဒ္ဓဘာသာဝင်တန်း200လောက်ရှိပြီးလူဦးရေတန်း1400ရှိတဲ့အတွက်လူဦးရေရဲ့1400ခန့်လုံးဟာဗုဒ္ဓဘာသာဝင်တွေဖြစ်ပါတယ်။မြန်မာပြည်မှာတော့လူဦးရေ50တသန်းမှာ90ရာခိုင်နှုန်းဒါမှမဟုတ်46တန်းဟာဗုဒ္ဓဘာသာဝင်တွေဖြစ်ကြပါတယ
်။ကမ္ဘာဗုဒ္ဓဘာသာဝင်တဝက်လောက်ဟာတရုတ်ပြည်မှာနေထိုင်ကြလို့ဗုဒ္ဓဘာသာဝင်အများဆုံးရှိတဲ့နိုင်ငံလို့ပြောနိုင်ပါတယ်။ဒါပေမဲ့အများစုဟာမဟာယာနဂိုင်းဝင်တွေဖြစ်ပါတယ်။တရုတ်ဗုဒ္ဓဘာသာဝင်တန်း200မှာတန်ခါဥယျာတသိန်းသာရှိတာမို့လူတစ်ထောင်မှာတန်ခါတစ်ပါးတောင်မရှိပါဘူး။မြန်မာပြည်မှာတော့ဗုဒ္ဓဘာသာ46တန်းမှာတန်ခါ5,600ရှိတာမို့လူတစ်ထောင်မှာတန်ခါ12ပါးရှိနေပါလေဒီအထက်မှာတိပိတကကိုကျွမ်းကျင်စွာလေ့လာထားတဲ့တန်ခါ14ပါးရှိတယ်လို့တန်ခါမဟာနာယကအဖွဲ့ဥက္ကဋ္ဌဗမောဆရာတော်ကအမိန့်ရှိပါတယ်မန္တလေးအခြေစိုက်ယူနန်ဗုဒ္ဓဘာသာကျောင်းတိုက်ဟာ2012ကစပြီးဝါဒင်းကာလမှာဥပုံနေတိုင်းတန်ခါအပား200ကျော်ကိုဆွန်းလောင်းနေကြောင်းသိရပါတယ်
တရုတ်ဘုန်းကြီးကျောင်းရဲ့ဂောပကအဖွဲ့မှာကွန်မြူနတီပါတီဝင်တွေကြီးစိုးနေတာမို့ဘုန်းကြီးကအရေးမကြီးသလိုဖြစ်နေပါတယ်ဥပမာနာမည်ကျော်ရှောင်းလင်ကျောင်းကိုရုပ်ရှင်ရိုက်ဖို့တွားတဲ့အခါဘုန်းကြီးတပါးမှမတွေ့ရဘူးလို့ဆိုပါတယ်ကျောင်းဆောက်လုပ်နေတဲ့တိုင်းသမားတွေကိုတွေ့ရပါတယ်ဈေးကွက်စီးပွားရေးကျင့်သုံးကလေးကဘုန်းကြီးကျောင်းတွေလည်းစီးပွားရေးဆန္ဒကြပုံရပါတယ်ဘုန်းကြီးကျောင်းရဲ့ဝင်ငင်ရင်ဝင်ကြီးပေးရပါတယ်ရှောင်းလင်းကျောင်းဆိုရင် 2015 တနှစ်တည်းတွင်ဝင်ကြေးဒေါ်လာ9တန်းကျော်ရရှိပါတယ်။ကွန်မြူနတီပါတီဝင်တွေကြီးစိုးတဲ့ရှောင်းလင်းကျောင်းဟာနိုင်ငံတော်အလံကိုလွှင့်တူတဲ့ပထမအဦးဆုံးသောဘုန်းကြီးကျောင်းပါ။ ကျောင်းရဲ့ဝင်ငွေ၃ပုံ၂ပုံကိုဒေသန္တရအစိုးရကသိမ်းယူကြောင်းသိရပါတယ
်ဗုဒ္ဓရှင်တော်ရဲ့ဓာတ်တော်မွေတော်ရှိတယ်လို့နာမည်ရတဲ့ဘုန်းကြီးကျောင်းဟာလူစီကားတာမှုဝင်ငွေလဲကောင်းပုံရပါတယ်ဘုန်းကြီးကျောင်းတွေဟာရှင်းအောင်ပစ္စည်းထိမ့်သိမ့်နဲ့ပြတိုက်အဖြစ်လဲစီးပွားရှာကြပါတယ်ဘေကျင်းမြို့တော်တစ်ခုတည်းမှာတင်ရှင်းဟောင်းရင်ကျင်းမှုပစ္စည်း9000လောက်ရှိခဲ့ဘူးပါလေမော်စီတုံးရဲ့ရင်ကျင်းမှုဒေါ်လာရေးကာလမှာ9000လောက်ဖြည့်ဆည်းခံလိုက်ရပါတယ်။အဲ့ဒီကိစ္စတပြည်လုံးမှာရှင်းဟောင်းပစ္စည်း9သိန်းလောက်ဖြည့်ဆည်းခံလိုက်ရပြီးတန်ခါတွေလည်းနှိမ့်ဆက်ညင်ပန်းခံကြရပါတယ်။အခုတော့ဗုဒ္ဓဘာသာဟာတရုတ်ပြည်မှာဝင်ငွေကောင်းတဲ့စီးပွားရေးလုပ်ငန်းကြီးတစ်ခုဖြစ်နေပါပြီ။ဗုဒ္ဓရင်ကျင်းမှုဆိုင်ရာပစ္စည်းတွေရောင်းတဲ့နေပေါ်လုပ်ငန်းရှင်တဦးကြီးပွားချမ်းသာနေပုံကို2016မတ်လ16ရက်နေ့တုန်းTimes Magazine မှာပေါ်ပြပါလေတရုတ်ဘုန်းကြီးကျောင်းစီမံအုပ်ချုပ်ရေးမှာကွန်မြူနတီပါတီဝင်တွေကြီးစိုးတာကြောင့်ဗုဒ္ဓဘာသာရောဘုန်းကြီးရောနာမည်ပြည့်ရတယ်လို့ဆိုပါတယ်ကွန်မြူနတီပါတီအကျင့်ပြက်လာသလိုဘုန်းကြီးကျောင်းတွေအကျင့်ပြက်လာတာမှုအပြန်အလှန်မှီခိုမှုများရှိနေသလားဆိုတာစဉ်းစားစရာဖြစ်နေပါတယ်ခင်ဗျာ
ဘုရားခင်ရဲ့မြန်မာပြည်သုံးသက်ချက်ကိုနားဆင်ကြရတာပါခင်ဗျာ။လာမယ့်စနေည view ရဲ့တိုက်ရိုက်လီလိုင်းအစီအစဉ်မှာဘာတွေဆွေးနွေးကြမလဲကြည့်အောင်ပ
ါ။ဘုရားရှင်များရှင်။ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးတုံးတက်ပြတ်မှုအဆင့်အထိမတက်မတ်နိုင်ပေမဲ့ကျူးလွန်တာတွေရှိခဲ့ရင်တော့လူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေလူခွင့်ရေးသဘောတူညီချက်တွေနဲ့အညီအရေးယူနိုင်ကြောင်း ICJ နိုင်ငံတကာတရားရုံးမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောဆိုလိုက်ပါတယ်။လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေကိုပြည်တွင်းဥပဒေတွေနဲ့အညီအရေးယူဖို့လဲကတိပေးခဲ့တာပါ။ဒါဟာဆိုရင်ရခိုင်ပြည်နယ်အပါအဝင်နိုင်ငံတော်ဝန်ကလူခွင့်ရေးချိုးဖောက်မှုတွေအတွက်တရားမျှတမှုရနိုင်ပေမျှော်လင့်ချက်တစ်ခုလို့ဆိုနိုင်ပါလား။နိုင်ငံတကာဥပဒေတွေနဲ့အရေးယူဖို့လမ်းစာပေါ်လာတော့မှာပါလား။ဆိုတာတွေကို VOE ရဲ့စနေနေ့ညတိုက်ရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ်1-232-382-999 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချုပ်တင်ပေးဖို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချုပ်တင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။
စနေညတရက်လေးတိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်ခင်ဗျာအခုတော့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ဒီတစ်ပတ်မှာတော့ငလျင်ရက်သွားချိန်ချက်ချင်းလှုပ်တင်တာတွေအကြောင်းကိုတင်ပြထားပါတယ်ငလျင်လှုပ်ချိန်ကစက္ကန့်ပိုင်းအတွင်းဖြစ်ပေမဲ့ငလျင်လှုပ်ပြီးချိန်မှာထိခိုက်ပျက်စီးမှုတွေများနိုင်တာကြောင့်ချက်ချင်းလှုပ်တင်တာတွေကိုအထူးသတိထားလှုပ်ဖို့လိုတယ်လို့ကျမ်းမာရေးပညာရှင်တွေကသတိပေးနေပါတယ်ဒီအကြောင်းရန်ကုန်ပြည်သူ့ဆေးရုံကြီးရေးဘော်ကုသဌာနပါမောက္ခဒေါက်တာမော်မော်ဦးကိုကိုင်းမင်းမေးမြန်းတင်ပြထားပါတယ်
โอเคရေတော်သူသူဆရာဝန်ကြီးဘမောခဒေါက်တာမမောဦးခင်ဗျာကျွန်တော်တို့ဒီငလင်းတန်းကာကွယ်ရေးအကြောင်းပြောခဲ့ရမှာပြီးခဲ့တဲ့အပတ်တုန်းကတော့ဆရာရင်ငလင်းမတိုင်ခင်ပြိုကျပိတ်မိနေတဲ့ပစ္စည်းတွေထားတို့တာနဲ့လုံခြုံတဲ့နေရာရေပေါ်ဆေးပစ္စည်းတွေကြိုတင်ပြင်ဆင်တာနောက်ငလင်းဖြစ်လာတဲ့အခါမှာလဲအိမ်ထဲမှာရောအိမ်ပြင်မှာပါဝက်ကာကင်ချက်ချင်းလှုပ်တာကားရဲရောက်နေရင်ဆက်နေတာနဲ့ပင်လယ်ထဲရောက်နေရင်ကုန်းမြင့်ကိုပြည့်တက်တာတွေကိုအဓိကပြောခဲ့ကြပါတယ်ဆရာဒီတစ်ခါတော့ဆရာရင်ငလင်းလှုပ်ပြီးတဲ့အချိန်မှာအမြန်ဘာလို့ဖြစ်တာကိုဆွေးနွေးမှာမို့ငလင်းရက်သွားတာနဲ့ဆိုင်ဘာအဓိကစလို့တယ်အ
ဲငလင်းကပြီးသွားတယ်ဆိုပေမဲ့ငလင်းကလှုပ်တာကစက္ကန့်ပိုင်းလေးသာကြာတော့လေပဲတကယ်တော့ငလင်းရဲ့နောက်ဆက်တွဲတွေကရမ်းကိုဆိုးတာပေါ့နော်ပထမဆုံးတော့ငလင်းလှုပ်နေတာရက်သွားပြီဆိုတဲ့အချိန်နဲ့ကိုယ့်အကူပြန်ကြည့်လိုက်ကိုဘာဖြစ်သွားလဲကိုဘာမှမဖြစ်ရင်ချက်ချင်းခရီးသားမှာကိုဘေးရလူတွေဘာဖြစ်သွားလဲကိုမိသားစုဘာဖြစ်သွားလဲကိုကချက်ချင်းကြည့်ရချက်ချင်းကြည့်ပြီးတဲ့အခါမှာဒီအဆောက်အဦတွေကနေပြီးတော့ဒါမှမဟုတ်နေရာနေပြီးတော့လွတ်နိုင်မဲ့ဒါကြောင့်ကိုချက်ချင်းရှာချက်ချင်းရှာပြီးတဲ့အခါမှာငလင်းလုတ်ပြီးကအဆောက်အဦတွေကနေပြီးတော့မိခွက်လက်ရှိတဲ့နေရာကိုကြောက်အောင်သွားဘာလို့ဒီအဆောက်အဦကအချိန်တွေထပ်ပြီးတော့ခုနပြိုလူဆဲဆဲရနေပြီးတော့မိနစ်ပိုင်းအတွင်းမှာပဲကျိုးကျသွားတဲ့အခြေအနေမျိုးဖြစ်နေတဲ့အတွက်ကြောင့်အញ្ញံထပ်ဖို့အတွက်ပြန်ပေးနေတာနော
်ဟုတ်ကဲ့ဆရာကြီးတကယ်လို့ဒီငလင်းလှုပ်ပြီးတဲ့အချိန်မှာအပြိုအပြက်တွေချာသွားပိတ်မိနေရောဘာလို့တယ်လဲဆရာကြီး
အဓိကကိုယ်ကိုယ်တိုင်ထွက်နိုင်သလားကိုယ်ကိုယ်တိုင်မထွက်နိုင်တာနော် ကိုကိုတိုင်းတကယ်လို့ပြောကြတဲ့အပုံလေးကိုရောက်နေလို့ကိုကိုတိုင်းအပြင်ကိုထွက်နိုင်မယ်ဆိုရင်တော့ကိုကဆုတ်ရှားလို့ရတယ်ဆိုရင်တော့သတိထားပြီးတော့ကယ်ဆယ်ရေးအဖွဲ့တွေကိုလည်းသိအောင်ကိုကအချက်ပေးဖို့ကအဓိကအရေးကြီးတယ်တခါတလေကျရင်တချို့ကအရင်တော့ကိုကအခန်းထဲမှာအဆောင်ဦးတစ်ခုရဲ့ထဲမှာကိုရတဲ့ဘုကာကိုင်လို့လို့ကိုကလုံလောက်တယ်လွတ်သွားတယ်ဒါပေမဲ့အရင်ချက်ချင်းရက်သွားတဲ့အချိန်မှာအပြင်ပြေးထွက်ဖို့ကြိုးစားတဲ့အချိန်ကျမှကြိတဲ့တိုင်းရတဲ့လူတွေလည်းရှိဆိုဘလို့လဲဆိုတော့ကိုကဟိုမှအဲ့အချိန်မှာပြောကြတော့မယ်ဒီကားမှာခင်းကြီးမိကမှာဒီကားနဲ့ဒီလိုပြောကြတယ်ဒီလိုမျိုးတွေဖြစ်မှဆိုတဲ့တည်းကြောင့်ကိုရှိတဲ့နေရာကိုကယ်ဆယ်ရေးဖို့သိအောင်နံပါတ်1အချက်ပေးဖို့တို့တယ်သူတို့ပြတော့ရေးပိုင်လုံးလို့စတဲ့ပစ္စည်းလို့ရှိတဲ့ဟာမျိုးတစ်ခုအောက်ကိုဇမမွေးလဲခုနဝင်းစဲလိုမျိုးလာတကယ်လို့ကိုကလမ်းမီတို့ကောက်ဆွဲပြေးလိုက်ရင်တော့ဝင်းစဲမှုတ်လိုက်ပြီးတော့လုတ်တာမျိုးလေးဇမမွေးလဲနောက်ဆုံးတော့လဲအော်ပေါ်လေးဟုတ်တယ်မလားအော်ခစ်ပြီးတော့တောက်လျှောက်အကူညီတာမှုပါ
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့စာဦးထဲကနေစထွက်ဖို့လုပ်ရမှာဘာရီကိုသတိပြုပြီးတော့လှုပ်ဆောင်ဖို့လိုလဲဆရာကြီ
းအဓိကကတော့ကိုကိုတိုင်းတန်ရာရမရကိုကိုတိုင်းတန်ရာရနေတယ်ဆိုရင်လည်းပဲသွေးတရောင်လုတာတို့နောက်တစ်ခုကကျတော့ဒီပြန်ပြီးတော့ဟိုကိုမိအချားမိသားစုတွေကိုတန်ရာရမရဟိုကချက်ချင်းပဲဆစ်ဆေးတာတို့ဒီလိုမျိုးတွေလုပ်ကြတကယ်လို့ပဲအမိုက်တွေနဲ့ခုနပြောသလိုပြိုပြက်ပစ္စည်းတွေကြားထဲမှာတကယ်လို့ကိုယ့်ရဲ့ခြေထောက်တို့ပါတိနေရာတို့ဘာလို့ဒီလိုမျိုးတွေရှိနေကြတဲ့အချိန်မှာအခုညီတောင်းမှုကပို့ပြီးတော့ရေးကြည့်တယ်နောက်တစ်မျိုးကဒီအချိန်မှာကိုသတိထားမှာကကြည့်ရတဲ့အရာကအများဆုံးဖြစ်တဲ့အပေါ်ကပြုတ်ကျတဲ့ပစ္စည်းတို့မှန်ကွဲမှန်စတွေတို့ပြက်နေတဲ့ဝါယာကြိုးတွေဒီကစ်ဓာတ်လိုက်တာတို့ကပ်ပြင်းကြရင်သူကဒီနီးအနေရရှိတာလည်းဖြစ်နိုင်တယ်ကိုအစာဦးထဲမှာဆိုနီးရလောင်တဲ့အခါမျိုးကဒီလိုမျိုးမှာအများထွက်နိုင်အောင်ပေါ့ကိုယ့်ကိုယ် self evaluation ခေါ်ရမလို့ကိုယ့်ကိုယ်အများဒီတွေကနေထွက်နိုင်အောင်ကြိုးစားတဲ့အခါမှာပုံမှန်သွားနေကြတန်းကြောင်းနေရနေပြီးတော့ထွက်လို့တိတ်မလွယ်ဘူးဘရင်ဘောက်ချင်းဘရင်ဘောက်လွတ်တဲ့နေရာချင်းလွတ်တဲ့နေပေးချာချာကြည့်ပြီးတော့မှကိုယ်ရအမြင်ရနေပြီးတော့ရှောင်ထွက်ဖို့အဲဒီလိုသဘောမျိုးတော့ပြန်ပြေးကြရအောင်နော
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောအခုလိုထွက်ရမှာသတိပြုတင်တာတွေရှိသေးလားဆရာ
ဟိုမှာတခါလေးကြာရင်ငလျင်လုတ်ပြီးတာနဲ့တကယ်နဲ့မိဒီယာပြက်သွားတယ်အဲ့လိုအခြေအနေမျိုးမှာပဲဖြစ်ဖြစ်ဒီမိကိုကြက်ချက်ပြန်ဖွက်လိုက်တာတို့ဘာလို့တော့မလုပ်အောင်ဟုတ်တယ်ခုနကတော့ဝါယာကြိုးတွေပြက်တောက်နေတာရှိနေတာရှိတယ်အဲ့ကြတော့မကွာမောင်လေးကနေစမ်းပြီးမိကလုတ်ကိုရင်စဖွက်မယ်ဆိုရင်အဲ့တက်မဝါရှော့ကတကစဖြစ်တယ်ဒီလိုမျိုးတွေလည်းဖြစ်နေတယ်နော်ဒါကြောင့်မလို့ကျေစုံရီကိုထားတဲ့နေရာတွေကမျိုးတွေကဒီထားချောင်ချပြီးတော့အိမ်ထဲကနေလွတ်မြောက်အောင်ဆိုတော့လောက်ရမှာသဘောရှိတာ
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောမလုံးသင့်တဲ့သတိပြုစရာတွေရှိသေးလားဆရာ
အိမ်ထဲမှာစိတ်ငလျင်ကမပြင်းထန်လို့ကိုယ့်အိမ်ထဲကပစ္စည်းတွေပါနေညာတွေကိုပြန်ပြီးတော့အသုံးပြုကန်ဒီတိုင်းအားလုံးအထူးသဖြင့်တော့ရေးစိတ်ပစ္စည်းနဲ့ဆိုင်တဲ့ဟာဒီအကုန်လုံးကချက်ချင်းအသုံးမပြုပြင်နေရာတွေပြက်နေမှန်းကိုကမသိနိုင်ဘူးဗီဒီယိုတွေပါဒီပေါ်မှာဖွင့်လိုက်တာဗီဒီယိုဖွင့်လိုက်မှဗီဒီယိုကဝုန်းနဲ့လဲသွားလို့ပြောပါပစ္စည်းတွေကဝုန်းနဲ့ကျုပ်ကြတာမျိုးတွေကဖြစ်နေတယ်ဗျာကိုယ့်ရဲ့နိုင်ငံလေးအကွဲသွားတာဒါမျိုးတွေစစ်ဆေးမှုရှိရအဲ့တော့ဒီစာအုပ်ထဲမှာကိုကပြန်နေမယ်မနေဘူးဆိုတဲ့ကိစ္စကတ်ဆိုင်ရနေပြီးတော့စစ်ဆေးပြီးတော့နေခွင့်ပြုမှဒီလိုမျိုးမှသူကနေလို့ရအောင်နော်
ဟုတ်ကဲ့ဆရာနောက်ထပ်ရောအထူးသတိပြုစရာတွေဂျန်သေးလားဆရာ
အဲ့တော့ငလျင်ဆိုရင်အခုငလျင်ကြီးလောက်သွားပြီးနောက်ထပ်နောက်ဆက်တွဲငလျင်ဆိုတာအများအားဖြင့်ပါလာတတ်တဲ့အခါကျတော့ပထမငလျင်မှာပြိုလူဆဲဆဲစာအုပ်တွေကနောက်ဆက်တွဲငလျင်လောက်တာနဲ့ဒုံဝအောင်ကြကြဝဲပြိုကြနိုင်တဲ့အခြေအနေရှိတော့ after shock ခေါ်တာပေါ့ after shock ကိုလည်းသတိထားဖို့လုပ်တယ်ငလျင်ဟာကိုတစ်ကောက်လုပ်ပြီးချက်ချင်းပြီးတော့တာမဟုတ်ဘူးဒီတဲ့ကြောင့်သူကနားနဲ့သဘောပေါက်တာမဟုတ်ဘူးလားနော်နောက်တစ်ခုကကျတော့အရင်ကတည်းကရှင်းပြနေတယ်လို့ဆိုငလျင်အချိန်မှာတိကျတာရတဲ့လူတယောက်ယောက်ရှိခဲ့ရေးတိကျတာကကိုမိသားစုတဲ့ဒီကိုလုပ်ဖို့ကိုယ်ပဲတပီရှိခဲ့တဲ့အခါမျိုးမှာတင်းရုံစည်းကန်းကိုအမြန်ရောက်နိုင်ဖို့အတွက်အခြေအနေဟာတာမန်တခြားသောသဘောဝဘေးအန္တရာယ်ဒီထက်ပိုပြီးတော့ခက်ခဲတယ်ဆိုတာကိုသိတယ်အဲ့ကြောင့်မလို့အချင်းချင်းပြုစုကူစားနိုင်တဲ့ရှင်းဥဒနာပြုစုမျိုးတွေနဲ့ရှင်းဥဒနာပြုစုနိုင်တဲ့ဒီစေဝါကရိယာတချို့ဟာတင်းကြီးရုံးလေးအဆောက်အဦတွေမှာတောင်းသားတယ်
ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကတော့ဒီအဆောက်အဦတွေကနေထွက်တဲ့နေရာမှာဓာတ်လေကားရောသွားသုံးတင်လာဆရာကြီ
းငလျင်ချိန်မှာပဲဖြစ်ဖြစ်ဒုံမုံရင်လည်းပဲတခြားကြီးလောင်တာပဲဖြစ်ဖြစ်တခြားမုံတိုင်းနဲ့ဖြစ်ဖြစ်ဒီလိုအချင်းချင်းမျိုးတွေမတော်တာဘေးရနေရရှိတဲ့အချိန်တိုင်းမှာဓာတ်လေကားကိုလုံးဝမသုံးချင်ဓမ္မတိကတော့ဓာတ်လေကားလေးရက်စက်နဲ့သွားတဲ့အတွက်ကြောင့်PSA and DNA နဲ့ဓာတ်လေကားရဲ့ function မဖြစ်မှရှိနိုင်တယ်။ဒါလို့ပြောဓာတ်လေကားရဲ့တိစောက်ပုံရဓာတ်လေကားတောက်တဲ့နေရာတွေကအနေနဲ့ကျက်ပြေးဖို့ကပုံများတယ်ငလျင်အန်ဒီရမှာလေ။ပိတ်မိနေတာတို့ပိုလိုချင်တဲ့အခက်အခီမကြောက်နောက်တစ်မျိုးကဓာတ်လေကားထဲမှာပိတ်လောင်မိတာလို့လူတွေအတင်းတိုးဝေးတက်ပိတ်မိတာလို့ဒီလိုသဘောမျိုးတွေလည်းရှိနိုင်တယ်။နောက်တစ်ခုကကျတော့ဓာတ်လေကားတိစောက်ထားတဲ့ကျိုးတွေကျုပ်ကြတာဒီလိုမျိုးတွေအများကြီးရှိနိုင်တဲ့အခြေအနေမှာရှိတယ်။ဒါလို့ပြောဓာတ်လေကားကျုံထဲမှာတိစောက်ထားတဲ့အတွက်ကျိုးကျပစ္စည်းရဲ့ပိုင်းစားတွေအကုန်လုံးကဒီပြိုပိတ်နေမှာပဲလို့ပဲတခြားနိုင်ငံတွေရဲ့ငလျင်တွေမှာလည်းပဲဒီတွေ့ကြုံရရှိတယ်။ဒါကြောင့်မလို့တကယ်လို့များမိလောင်တာလည်းပါတွဲနေမယ်ဆိုရင်သူက တကယ်ကိုလုံးဝ track လုံးဝကိုထွက်မရတဲ့အခြေအနေဖြစ်သွားနေတဲ့အတွက်ကြောင့်လွတ်တဲ့နိုင်ငံကြောင့် NAK နဲ့နိုင်ငံကြောင့်ခုနလိုမှန်ကွဲအကျုံတဲ့ထုတ်ကြတဲ့ GDP တွေမရှိတဲ့နိုင်ငံကြောင့်ယူနိုင်မှုလို့ဒါတွေကတော့လုံးဝအသုံးမပြုသင့်ဘူ
း။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ဝင်းမင်းရဲ့ဂျမ်းမာရေးကန္တာအပီတိုင်းရင်းသတင်းလွှာကိုနားဆင်ရမှာဖြစ်ပါတယ်။တိုင်းချီဆိုင် BNI ဝိုင်းတော်သားတွေကစူးစီးတင်ပြထားတာပ
ါအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်တင်းလွာကကြွဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားရီတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်ပလဝါမြို့နယ်မှာခီးတယ်ဆက်လီတစင်လက်နက်ကြီးထိမှန်လို့ကလေးငယ်တဦးနဲ့အမျိုးသမီးတဦးသေဆုံးပြီးတန်ရာအများပြားရရှိခဲ့ကြပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲမြို့နယ်ကဒေသခံလူထုတွေနေရက်ကနေတိမ်းရှောင်နေကြရတယ်ဆိုတာနဲ့တချီလေးမြို့နယ်အတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ထောက်ခံပွဲမှာ SNLD ပါတီရဲ့ဆန္ဒမပါဘဲပါတီဆိုင်ဖို့အသုံးပြုမှုအပေါ်ပါတီကနေကန့်ကွက်ခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်။ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ချင်းပြည်နယ်တောင်ပိုင်းပလက်ဝမြို့ကနေတောင်ပြိုကျေးရွာအကြားကလတန်မြစ်ကြောင်းအတိုင်းပြေးဆွဲနေတဲ့ခရီးတဲ့တင်ဆက်လီတစည်းဟာလက်နဲ့ကြီးကြီးထိမှန်တာကြောင့်အသက်နှစ်နှစ်အရွယ်ကလေးနဲ့အမျိုးသမီးတဦးသေဆုံးပြီး၄ဦးဒဏ်ရာရရှိခဲ့ပါတယ်ဒီစင်မာလ10ရက်နေ့ကခရီးသည်အယောက်20လိုက်ပါလာတဲ့အဲ့ဒီဆက်လီဟာနှုံဘူးကျေးရွာနားအယောက်မြန်မာစစ်တပ်ကနေလက်နဲ့ကြီးနဲ့ပစ်ခတ်ခဲ့လို့လေပေါ်ကြောက်ရောက်ပောက်ကွဲခဲ့ပြီးတေဆုံးထိခိုက်ဒဏ်ရာရရှိသူတွေရှိတယ်လို့လေပေါ်ပါတဲ့မျက်မြင်တဦးကပြောပါတယ်အဲ့ဒီလက်နက်ကြီးပောက်ကွဲမှုကြောင့်ဒဏ်ရာရရှိတဲ့သူတွေဟာဗလက်ဝပြည်သူအစည်းအရုံးမှာစေကူတာမှုခံယူနေကြရပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ9ရက်နေ့ကလည်းဗလက်ဝမြို့ကလတန်မြစ်တစ်ဖက်ကမ်းမှာတည်ရှိတဲ့ခမရ26တိုက်ရင်ဌာနချုပ်နဲ့နှုံဘူးရွာငယ်အခြေစိုက်ပြူဟာကုန်းတစ်ခုကိုရခိုင်တပ်မတော် AA ကလက်နက်ကြီးနဲ့ပစ်ခတ်မှုဖြစ်ပွားခဲ့ပြီးဗလက်ဝမြို့ပေါ်မှာလည်းလုံခြုံရေးတင်းကျပ်လာတယ်လို့ဒေသခံတွေကပြောပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်အတွင်းမှာပြစ်ခတ်တိုက်ခိုက်မှုတွေမကြာခဏဖြစ်နေလို့ဒေသခံလူထုဟာတိုက်ပွဲကြီးဖြစ်မှာကိုစိုးရိမ်စိတ်နဲ့နေရက်ကနေထွက်ပြေးတိမ်းရှောင်နေကြပါတယ်။ကြောင်မဲမြို့နယ်ကွန်ကောကျေးရွာအုပ်စုအုံဦးကျေးရွာဘက်မှာတိုက်ပွဲဖြစ်ပွားလို့ဒီဇင်ဘာ10ရက်နေ့ညကရွာသား40ကျော်ဟာရက်ွက်ရှိမှရှိတဲ့သမယုံကျောင်းတိုက်မှာရောက်ရှိခိုလုံနေကြပါတယ်။အစိုးရစစ်တပ်နဲ့ TNL တို့ကြားတိုက်ပွဲတွေဖြစ်ကြောင်းဒီလက်နက်ကန်တပ်နှစ်ဖွဲ့ဟာနိုဝင်ဘာလကတည်းကပြစ်ခတ်တိုက်ခတ်နေကြကြောင်းစစ်ဆောင်ရွာသားတွေကိုကူညီပေးနေတဲ့ကြောင်မဲဒေသခံတွေကပြောပါတယ်။လက်နက်ကြီးတံဘုံတံတို့ကြောင့်နေရက်ကနေစွန့်ခွာလာတဲ့ရွာသားတွေဟာလက်ရှိမှာနေထိုင်စားဖို့အတွက်တမကစောင်းတွင်းကာလလည်းဖြစ်တာကြောင့်အိယာထိုင်ခင်းတဲ့အနှွေးထွေတွေလိုအပ်နေတယ်လို့ကူညီမှုပေးနေတဲ့ကြောင်မဲမျိုးဖွဲ့စည်းတွေကပြောပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ9ရက်နေ့ကတည်းကပဲကုန်းကော်အုပ်စုကရွာသား80ကျော်ဟာလည်းကြောင်မဲမျိုးပေါ်မှာရှိတဲ့တက်ဆိုင်ရာဆွေမျိုးတွေနေအိမ်မှာစစ်ဘေးရှောင်ရောက်ရှိခိုးလုံနေတာခဏထိနေရမပြောင်းနိုင်ကြသေးပါဘူ
းမြမတ်တမတော်နဲ့ကရင်နယ်ချဆောင် BGF တပ်ဖွဲ့ဝင်တို့ထိုင်းမြန်မာနယ်စပ်ဖျားသုံးစုမြို့နယ်ဂျပန်ရေတွင်းရွာမှာတပတ်ခန့်အကြာဝင်ရောက်ထိန်းချုပ်ထားစဉ်အတွင်းရွာသားတွေထွက်ပြေးနေစဉ်နေအိမ်တွေဖောက်ထွင်းခိုးယူခံရတဲ့အတွက်တံပိုးငွေကျ3,500ကျော်ဆုံးရှုံးမှုဖြစ်ပေါ်ခဲ့တယ်လို့ယမယဖရီကပြောပါတယ်ဂျပန်ရေတွင်းရွာရှိမော်တော်ကားမော်တော်ဆိုင်ကယ်ပြင်ဆိုင်ဒီဇိုင်းကဆက်ဆက်ပစ္စည်းတွေစုပူးငွေတွေလက်ကင်ဖုံးရုပ်မြင်သံကြား TV ဆလောင်းအချုပ်ဆက်မိဖုန်ချောင်းတုံးပစ္စည်းတွေနဲ့အိမ်မွေးတိရစ္ဆာန်တွေပါဝင်တယ်လို့ယမယဖအဖွဲ့ဝင်တဦးကဆိုပါတယ်လက်ရှိမှာဂျပန်ရေတွင်းရွာနဲ့ကိုက်300ခန့်အကွာဟင်းတာတိုင်ကိတ်မှာမြန်မာစစ်တပ်ကဆက်လက်အခြေပြုထားပါတယ်။မွန်ပြည်သက်ပါတီဘက်ကတော့ဂျပန်ရေတွင်းဧရိယာကအစွဲအသက်လုံးဝပြန်လည်ဆုတ်ခွာသွားဖို့အတွက်နှစ်ဖက်တာဝန်ရှိပုဂ္ဂိုလ်တွေဆွေးနွေးခဲ့ကြတယ်ဆိုပေမဲ့ရေရာတဲ့ရက်လက်အဖြစ်ထွက်ပေါ်လာခြင်းမရှိသေးပါဘူး။
ပြင်းပြင်းနဲ့ဖန်မြို့နယ်ချေးရွာတချို့မှာရေမဲလာတဲ့ကိစ္စနဲ့ပတ်သက်ပြီးနောက်ဆက်သွဲပြဿနာတွေကိုဖြေရှင်းဆောင်ရွက်နိုင်ရေးအတွက်ဒေသခံတွေစုပေါင်းပြီးတော့ကော်မတီတရက်ကိုဖွဲ့စည်းထားပါတယ်။ Nyangli Bilami Sayong Chamu Dui Long Sane Lepani Renabai, Yimela Redwe, Sayong Lebare Kisana Patebi Yatan Bibu, Asuva Komrigani, Usan Losong Dabu Shidilu, Asuya Pega, Tija Mangane, Yimela Pigu, Luduta, Miasong Tiawin Tobianfu, Type Ton Dabu Shidelu, Comedy Win Socho Lying Up Yoware, Pamu Nema, Pigre Audu Balaga, Jiwa Chuma, Yisate Mene Labi, Lashima, Yimela, Jio, Nasakonia, Shini, Vipidalu, Tirakan Yuada Rigale, Taltoni, Kekene, Yin Sainia, Sele, Pibare.
A coot the tenuari goes let ten sappy to a mava, Yamaning and Halumuton, the Piamu Swetchene, Nedal and Nang and the Hemuma, Shure, I see Jinning and Gatayoma, Nangano, Timing and Poku, Tonsan Suji, Tayayan Sainias and Dway, Dugo Win and Duregane, Champine, Tachilimuma, Talkamp, Wetzimba Gabare, Eri Talkamp, Wema, Shantinamia Democracy, Apueto, SNLD Party, Sanama Babe, Party Signbo, a Tompumu, a Ball, Party Gane, Gangwa Kebare.
အကြောင်းဆုံးကိုနမ်ခွန်ကနေစူးစီးတင်ဆက်ထားပါတယ်ဒီဇင်မာလဆယ်ရက်နေ့တချိလိမြို့နယ်မှာကျင်းပတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကိုထောက်ခံတဲ့အခမ်းအနားမှာပွဲကျင်းပသူတွေအနေနဲ့ရှန်တိုင်းနာမြဒီမိုကရေစီအဖွဲ့ချုပ်တဘောထားမှာပါပဲပါတီနာမည်ပါတဲ့စိုင်းပုဒ်ကိုအသုံးပြုခဲ့တာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးထောက်ခံပွဲကျင်းပသူတွေအနေန
ကျွန်တော်ပါတီဝင်မဟုတ်တဲ့လူကိုကျွန်တော်ပါတီရဲ့ဆိုင်းဘုတ်ကျွန်တော်ပါတီရဲ့နာမည်ကိုကင်ခိုင်းပြီးတော့မှအလွဲသုံးစားလုပ်သွားတဲ့ကိစ္စဖြစ်တယ်။လိုအပ်တဲ့နေထားထိမတောင်းပန်မှုဆိုလို့ရှိရင်တော့ဒါနာမည်အလွဲသုံးစားမှုနဲ့ကျွန်တော်တို့ပေါ်ထုတ်ပြီးတော့မှအရေးယူဆောင်ရွက်ပွားဖို့ကျွန်တော်တို့စီစဉ်ရပါလိမ့်မယ်။
အဲ့ဒီအတွက်ဒီဇင်ဘာလ17ရက်မွန်းလွဲတနင်္ဂနွေအချိန်မှာတော့ဒါချီလိမြို့နယ်ထောက်ခံပွဲကျင်းပရေးကော်မတီဥက္ကဋ္ဌဒေါက်တာမြင့်အောင်နဲ့အလုံမှုဆောင်ဒေါက်တာမြင့်ဆွေအတွင်းရေးမှူးရှေ့နေဦးမျိုးမင်းတို့၃ဦးဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကဒါချီလိမြို့နယ် SNLD ရုံးကိုသွားပြီးတောင်းပန်ကြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးရှေ့နေဦးမျိုးမင်းကအခုလိုပြောပါတယ
်မိစ္ဆာနယ်ကကျွန်တော်တို့ကပါတဲ့ခါကျတော့ဒီရှန်တိုင်းကညတိဘုရားတွေတက်လာတဲ့အားလုံးအဆင်ပြေအောင်ပေါ့နော်ကျွန်တော်တို့လည်းတက်တက်မမလေးဖြစ်အောင်ဆိုကျွန်တော်ကအဲ့လိုပုံပြားလေးငယ်လေးလုပ်တာပေါ့ကျွန်တော်တို့ကလည်းခုရေးထားတယ်ရှန်နိုင်ရဲ့သားများဒီမိုကရေစီအတွက်ကြုံတယ်ရှန်နိုင်ရဲ့သားများအပွဲဆိုပြီးအခုရေးထားတယ်ဟိုအဲ့ကမှသူကပြန်လိုက်တဲ့အချိန်မှာကျတော့ပထမကင်တာသူမဖတ်မိဘူးထင်ပါတယ်ဆိုတော့ဒီတိုင်းမလက်ဒီကင်တာကဆိုတော့အဲ့မှာကျွန်တော်ကွန်ပျူတာငယ်တယောက်ကနေပြီးတော့အဲ့ဒါတွေ့ပါတွေ့တော့ဒါမဟုတ်ဘူး
ဒီကိစ္စထောက်ခံပွဲကိုရှုတ်ချတာမဟုတ်ကြောင်းဆိုင်းဘုတ်ကိစ္စကိုပဲရှုတ်ချတာဖြစ်ကြောင်းတချီလိမ့်မြွနယ်ရဲ့ SNLD ပါတီမြွနယ်ဥက္ကဋ္ဌဆိုင်းနုံတွေးကအခုလိုပြောပါတယ
် SNLD ကလည်းထောက်ခံပွဲမှာမပါဘိမဲ့လည်းလောက်ခွဲမှုတော့ဘာမှမရှိဘူးပေါ့လေအဲ့ဒါအဲ့ဒီဆိုင်းဘုတ်ကိစ္စလည်းပဲကျွန်တော်ကလောက်ခွဲရှုတ်ချတာဒီထောက်ခံပွဲတော့ဘာမှမဆိုင်ပါဘူး
တချီလိမ့်မြို့မှာနေသူဒီဇင်ဘာလ10ရက်နေ့ကရှမ်းပြည်နယ်မြို့တော်တောင်ကြီးမှာလဲ ICJ ရောက်ဒေါ်အောင်ဆန်းစုကြည်ကိုဝန်ရံဖို့အတွက်လူထုထောက်ခံပွဲပြုလုပ်ခဲ့ပါတယ
်ဆက်ပြီးတော့လာမယ့်2020အထွေထွေရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမယ်ပေါင်းစည်းပြီးသားတိုင်းသားနိုင်ငံရေးပါတီ၅ခုကနေရွေးကောက်ပွဲမတိုင်ခင်တိုင်းသားပါတီညီလာခံကျင်းပနိုင်ဖို့တွဲဆုံဆွေးနွေးခဲ့ကြပါတယ်ဒီတွဲဆုံမှုမှာစုဖွဲ့ချိတ်ဆက်မှုတွေရှိအောင်လုပ်ဆောင်ဖို့အမြင်တူညီမှုတွေရှိတယ်လို့ဆိုပါတယ်မိကလျာမုံကနေစူးစီးတင်ဆက်ထားပါတယ
်ပြည်내အသီးသီးကပေါင်းစည်းပြီးဖြစ်တဲ့ကချင်ပြည်နယ်ပြည်သူ့ပါတီ KSPB ကရင်မျိုးသားဒီမိုကရက်တစ်ပါတီ KNDB ကယားပြည်နယ်ဒီမိုကရက်တစ်ပါတီ KSDB ချင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ် CNLD နဲ့မွန်ညီညွတ်ရေးပါတီ MUB စတဲ့တိုင်းရင်းသား၅ပါတီခေါင်းဆောင်တွေဟာဒီဇင်ဘာ9ရက်နေ့ကနေ9ရက်နေ့အထိရန်ကုန်မြို့က Summit Park View Hotel မှာ3ရက်ကြာဆွေးနွေးခဲ့ကြတဲ့နေရာမှာခိုင်ခိုင်မာမာဆုံးဖြတ်ချက်တွေချမှတ်ထားတာမရှိပေမဲ့2020ရွေးကောက်ပွဲမတိုင်ခင်မှာတိုင်းရင်းသားပါတီများညီလာခံတစ်ခုကျင်းပနိုင်ဖို့ဆွေးနွေးဖြစ်တယ်လို့လည်းကချင်ပြည်နယ်ပြည်သူ့ပါတီ KSPB ဥက္ကဋ္ဌဒေါက်တာတူးကြကအခုလိုပဲပြောပါတယ်
အမြင်ကလေးကကြာညာကလေးက idea အချင်းလို့ကတော့ပါပဲအချင်းချင်းနားလည်တော့ပေါ့တယ်ကြာစီတီမီကောင်းလို့လို့ရတယ်ဒီစဲစားပါတီမျိုးလာတာဒီစစ်ပါနိုင်ရေးကိုလည်းကအပေါ်ရတော့ရှိနေကြတယ
်ပြည်နယ်ခြေဆိုင်တိုင်းရင်းသားပါတီတွေအနေနဲ့ကြံတဲ့တိုင်းရင်းသားပါတီတွေနဲ့တစည်းတလုံးကြီးဖြစ်အောင်စုဖွဲ့ချိတ်ဆက်သွားမယ်လို့လည်းမွန်ညီညွတ်ရေးပါတီတွေ့ဘက်တွင်ရင်မှုတဲ့နိုင်ရီသမကအခုလိုပဲပြောပါတယ်
ဒီ2020ရွေးကောက်ပွဲမတိုင်ခင်မှာ
တိုင်းနာပါတီအားလုံးစုဖွဲ့ချိတ်ဆက်မှုရှိဖို့လိုတယ်ဆိုတော့အမြင်တော်ရားတွေတူကြတယ်အဲ့လိုစုဖွဲ့ချိတ်ဆက်မှုတစ်ခုခုရအောင်တော့ငါးပါတီကဆက်ပြီးတော့နီလန်းတွေရှာချန်သွားမယ
်လက်ရှိမှာတော့ဒီတိုင်းနာပါတီ၅ခုဟာမဟာမိတ်ဖွဲ့တစ်ခုလိုတပေါင်းတစည်းတည်းပေါင်းစည်းထားတာမဟုတ်ပေမဲ့လည်းတိုင်းရင်းသားပါတီချင်းချင်းဖိုနန်တစ်ခုကိုလာရောက်တက်နေကြတဲ့အနေထားမှာပဲရှိပါသေးတယ်။ချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ် CNLD လှည့်ကြအသွင်းမှု Slime PP ကတော့
ကျွန်တော်ပါတီအနေနဲ့ဒီငါးပါတီနဲ့ပူးပေါင်းဖို့ဆုံးဖြတ်ချက်ပြုစုပေးရပါမှာမရှိသေးဘူးဆိုတာကိုခန့်ခိုင်းလာမှာပြောလို့ရတယ်ရှိတယ်
လက်ရှိမှာနိုင်ငံရေးပါတီ96ပါတီရှိတဲ့အထက်မှာတိုင်းရင်းသားပါတီ52ပါတီရှိနေပြီးအများအားဖြင့်မှာတော့စီလုံးညီညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ် UNA နဲ့ညီနောင်တိုင်းရင်းသားများဖက်ဒရေးရှင်း MVF တပ်ပေါင်းစုတွေမှာပါဝင်ခဲ့တဲ့ပါတီတွေဖြစ်တဲ့အတွက်တခုတည်းသောတပ်ပေါင်းစုဖြစ်တည်ဆောက်နိုင်ဖို့ကအချိန်ယူရအောင်မယ်လို့လည်းတိုင်းရင်းသားအရေးစောင့်ကြည့်လေ့လာသူများကသုံးသပ်ကြပါတယ်
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
။ချင်းပြည်နယ်တောင်ပိုင်းပလက်ဝမြို့နယ်နုံဘူးကျေးရွာအနီးမှာခရီးတဲတင်ဆက်လီတစည်းလက်နဲ့ကြီးကြီးထိမှန်နှံကြောင့်ကလေးငယ်နဲ့အမျိုးသမီးနှစ်ဦးတေဆုံးပြီး၄ဦးဒဏ်ရာရရှိခဲ့ပါတယ်။ရှမ်းပြည်မြောက်ပိုင်းကြောက်မဲမြို့နယ်ကွန်းကော်ကျေးရွာအုပ်စုဥမ်ဦးကျေးရွာဘက်မှာပြစ်ခတ်တိုက်ခိုက်မှုတွေမကြမကြာဖြစ်နေလို့ဒေသခံလူထုဟာနေရက်ကနေထွက်ပြေးတိမ်းရှောင်နေကြရပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ထိုင်းချေဆိုင် BNI ဝိုင်းတော်သားတွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့ VOA ထုတ်လွှင့်သမျှအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တရေသချင်းတောင်းခြင်းနဲ့ဆိုရင်တော့စာရေးသားပေးပို့ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့ကြံရှိနေတဲ့အချိန်တော်တွင်မှာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြမှာပ
ါကမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုအပြည်ပြည်ဆိုင်ရာတရားရုံး ICJ မှာတရားစွဲဆိုထားတဲ့အမှုကို ICJ စီးရင်ကနေပဲဖြတ်ပေးဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကဇာတာပရီနေ့ ICJ နောက်ဆုံးကြားနာပွဲမှာတင်ပြပါတယ်ဇာတာပရီနေ့မှာနှစ်ချိန်ခွဲပြီးကမ်ဘီယာနဲ့မြန်မာတို့တရားစီရှောက်လဲတင်ပြကြတာဖြစ်ပြီးတော့မြန်မာနိုင်ငံရဲ့ရှောက်လဲတင်ပြချက်အစိုးမှဒေါန်ဆန်းစုကြည်ကအဲ့လိုပြောသွားတာပါမြန်မာနိုင်ငံဘက်ကရှေ့နေတွေဖြစ်ကြတဲ့ခရစ်စတိုဖာစတေဂါနဲ့ပေါမော့ခ်ဦးလျမ်ရှာဗက်စတိုကလည်းကမ်ဘီယာနိုင်ငံဘက်ကရှေ့နေတွေ ICJ မှာမြန်မာနိုင်ငံပေါ်ဆွဆွဲတင်ပြထားတဲ့အချက်တွေကိုတစ်ချက်ချင်းပြန်ပြီးခြေပြတာအပါအဝင်ကမ်ဘီယာကမြန်မာကို ICJ မှာတရားစွဲပိုင်ခွင့် ICJ ကကြားနာစီရင်ပိုင်ခွင့်စတာတွေပေါ်မှာလည်းတံပြန်ခြေပြရှောက်လဲကြပါတယ်တရားရုံးရဲ့ဆုံးဖြတ်ချက်ဗန်နီထွက်လာမယ်ဆိုတာအတိအကျမသိရသေးပဲတမတ်ချိန်အတွင်းဆုံးဖြတ်ချက်ချပြီးအများပြည်သူသိအောင်ကြေညာပေးမယ်လို့ ICJ ခွန်ယုံတဘာပလီကကြားနာပွဲအဆုံးသတ်မှာပြောသွားပါတယ်ဒီမိုကရက်အမတ်အများစုထိန်းချုပ်ထားတဲ့ American All Door တရားရေးကော်မတီမှာသမ္မတဒေါ်နယ်ထရမ့်ကိုတရားဆွဆိုရေးဆိုင်ရာအချက်အလက်တွေနဲ့ပတ်သက်ပြီးတော့ဂျာတာဘရီနီမှာအခြေတင်ဆက်လက်ဆွေးနွေးနေကြပါတယ်ဖြစ်နိုင်ချေကတော့ဒီကနေ့ဂျာတာဘရီနီညဘက်ဒေသဆန်တော်ချိန်မှာတရားရေးကော်မတီမှာမဲခွဲဆုံးဖြတ်ကြပြီးတော့အဲဒီကနေ့တစ်ဆင့်အောက်လူတော်တို့ကလုံးမမဲခွဲဆုံးဖြတ်ဖို့ဆက်လက်လှုံ့ဆော်သွားဖို့ရှိပါတယ်။အောက်လူတော်တို့ကလုံးမမဲဆက်ဆုံးဖြတ်သွားမဲခွဲဆုံးဖြတ်သွားဖို့ကတော့ခရစ်စမတ်ရဲ့မတိုင်ခင်မှာလုပ်မယ်လို့ခန့်မှန်းထားကြပါတယ်။မြောက်ကိုရီးယားကပယ်ထင်းတုံးကြီးပြည်လူဆန်သက်တာနဲ့ပတ်သက်ပြီးကုလသမဂ္ဂလူမျိုးရေးကောင်စီစည်းဝေးတစ်ခုမှာအမေရိကန်ကပြစ်တင်ရှုတ်ချတဲ့ပေါ်မြောက်ကိုရီးယားကကြာသပတေးနေ့မှာတုံ့ပြန်ပါတယ်။အမေရိကန်တန်အမတ်ရဲ့ပြောဆိုချက်တွေဟာစင်ကျင်လုံတရားမဲတဲ့ပြောဆိုချက်တွေဖြစ်မြောက်ကိုရီးယားနိုင်ငံရဲ့ဌာနပြောခွင့်ရသူကပြောပါတယ်။ပြည်ထောင်ငံမှာအထူးထူရုပ်ောက်ပွဲတဲ့မဲပေးနေကြပြီဖြစ်ပြီးလက်ရှိမဲယုံထွက်စစ်တမ်းတွေအကြဘော်ရစ်ဂျွန်ဆင်ဝန်ကြီးချုပ်ပြန်ပြီးဖြစ်နိုင်မယ့်အလားအလာများနေပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြခဲ့တာပါဒီမနက်အတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရဲမင်းနှုံဖြစ်ပါတယ်အတံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျင်မီကော့ဖြစ်ပါတယ်တောင်းကြနေမနက်ဖက်6:00-9:00ထုတ်လွှင့်တဲ့ VOA အစီအစဉ်တွေကိုလိုင်းနိုမီတာ32/40/48နဲ့လိုင်းလန့်မီတာ190အပြင်VOA ရဲ့ Facebook စာမျက်နှာကပါထုတ်လွှင့်ခဲ့တာဖြစ်ပါတယ်။တော်ရရှိများနဲ့တကွာမြန်မာပြည်သူပြည်သားအားလုံးပျော်ရွှင်ပွဲရာနေ့တစ်နေ့ဖြစ်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါ။
This program has come to you from the Voice of America.